Welcome to the Voice of America in Burmese.
Mingla menak kima shin. Washington မြို့တော် VOA American တန်ကနေ2018ခုနှစ် January 3ရက်ဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်မြတ်တပါဒီမနေ့ခင်းသတင်းတွေကိုကိုဆမ်မွေနဲ့အတူကြီးညာပေးမှာပါ။အီရန်မှာဆန္ဒပြမှုတွေဖြစ်ပွားနေတာ6ရက်ကြာသွားပါပြီ။တေဆုံးသူက22ဦးရှိနေပြီဖြစ်ပါတယ်။အီဂျစ်မှာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အရေးပေါ်အခြေအနေထုတ်ပြန်ချက်ကို3လထပ်ပြီးတိုးလိုက်ပါတယ်။မြန်မာနိုင်ငံရဲ့ January 4ရက်နေ့မှာကြောက်တဲ့အကြိမ်80မြောက်လွတ်လပ်ရေးနေ့မှာ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကစုမောင်ကောင်းတောင်းတဲ့တုံးဝင်လောတစ်ဆောင်ပေးပို့လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းချင်
းကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းမနေ့ပြန် January 4ရက်နေ့ဆိုရင်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ290ပြည့်မြောက်တော့မှာဖြစ်တဲ့အတွက်အနာဂတ်နိုင်ငံတိဆောက်ရေးမှာလွတ်လပ်ရေးဘီးသူကတွေချမှတ်ခဲ့တဲ့ရည်မှန်းချက်အကောင့်ထဲပေါ်လာပြီလား
အဲ့ဒီပင်လုံစာချုပ်ထဲမှာပါလာကဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့ပါပါတယ်
ဒါကတော့မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဖြစ်ခဲ့တဲ့ဆက်ရွှေတိုက်ရဲ့သားဟန်ညောင်ရွှေက VOE ကိုပြောသွားတာပါဒုတိယမျိုးဆက်တွေရဲ့သုံးသက်ချက်အမြင်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အဲဒီနောက်မှာတော့ American နဲ့ Pakistan ရဲ့ဆက်ဆံရေးအလားအလာတမကျန်းစာထဲမှာပါတဲ့ JU စနစ်မျိုးအုပ်ချုပ်ရေးမှုတွေအသုံးပြုခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း2900ကတစိတ်တုံးအကြောင်းစာရာတွေနဲ့အတူအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင
်။အီရန်နိုင်ငံမှာအကြမ်းဖက်တဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်အောင်ရန်သူတွေကလှုပ်ဆောင်နေတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဆွဆွဲနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ကဆန္ဒပြသူတွေကိုအင်္ဂါနေ့မှာချီးကျူးလိုက်ပါတယ်။သူတို့ဟာအီရန်ကရက်စက်ပြီးအဂတိလိုက်စားတဲ့အာဏာရှင်ကိုဆန့်ကျင်ကြောင်းနောက်ဆုံးမှာတော့ပြသနေပြီလို့ပြောပါတယ်။အီရန်နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပွားနေတာ6ရက်ကြာလာပြီဖြစ်ပြီးတေဆုံးသူက22ဦးရှိပါပြီ။အီရန်ရဲ့နျူကလ িয়ার လက်နက်တွေထုတ်မဲ့အစီအစဉ်ကိုထိန်းချုပ်နိုင်မှုထားရှိခဲ့တဲ့2015နိုင်ငံတကာသဘောတူညီချက်အစိတ်ပိုင်းဖြစ်တဲ့အရင်သမ္မတဘရက်အိုဘားမားကလက်ထက်ကအီရန်ကိုမိုက်မဲမဲမဲငွေကြေးထောက်ပံ့မှုတွေပေးခဲ့ပေမဲ့ဒါဟာအကြမ်းဖက်ဝါဒနဲ့အီရန်အာဏာရှင်တွေရဲ့အိတ်ထဲပဲရောက်ကုန်တယ်လို့သမ္မတထရမ့်ကသူ့ Twitter မှာရေးပါတယ်။အီရန်ပြည်သူတွေအတွက်ကြီးမားတဲ့ငွေကြေးဖောင်းပွမှုတွေကြားမှာစားစရာမရှိတဲ့လောက်နဲ့လူခွင့်ရရပိုင်ခွင့်လည်းမရှိကြောင်းနဲ့အမေရိကန်ပြည်ထောင်စုကစောင့်ကြည့်နေတယ်လို့ရေးပါတယ်။အီရန်မှာအာဏာရှင်ကသူ့ပြည်သူတွေရဲ့လိုအပ်ချက်မဖြည့်ဆည်းဘဲအကြမ်းဖက်ဝါဒဖြန့်ဖြူးရေးပဲဦးစားပေးနေတာအတွက်အာဏာရှင်ပေါ်စိတ်ကုံနေတာဖြစ်ပြီးအီရန်လူထုကသူတို့ရဲ့စိတ်ပြက်မှုတွေပေါ်ပြနေတယ်လို့လည်းနိုင်ငံတော်လုံခြုံရေးချန်ပီယံ HR MacMaster က VOA ကိုပြောပါတယ်။ဒါပြင်အီရန်အစိုးရကသူ့လုပ်ရက်တွေတောင်းခံရမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟေးလီကလည်းလွန်ခဲ့တဲ့6ရက်တာကာလတွင်တေဆုံးသူ22ဦးရှိပြီဖြစ်တဲ့အီရန်ဖြစ်ပွားနေတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူနိုင်အောင်အမေရိကန်ပြည်ထောင်စုကတောင်းဆိုမယ်လို့ပြောပါတယ်။တမန်တော် AMU ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကလည်းအခုဆန္ဒပြမှုတွေဟာရဲရင်နဲ့အီရန်ပြည်သူတွေစီစဉ်တဲ့လူထုချားရေပန်းဆတဲ့စူပူလှုပ်ရှားမှုတို့ဖြစ်ကြောင်းပြောပြီးအီရန်ပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးနေတယ်လို့ပြောပါတယ်။
မြောက်ကိုရီးယားနိုင်ငံကနောက်ထပ်တိုက်ချင်းပစ်ဒုံးပျံစမ်းသပ်ပစ်လွတ်ဖို့တာဆူနေတဲ့အရေးအလက္ခဏာပေါ်ပေါက်နေချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကသတိနဲ့တုံ့ပြန်မှုပြုလုပ်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာအခုသတင်းပတ်အတွင်းမှာကိုဒုံးပျံစမ်းသပ်ပစ်လွတ်ဖို့ရှိနေပါတယ်။ဒီလိုမဖြစ်ပါစေနဲ့လို့သူမအနေနဲ့မျှော်လင့်ကြောင်းဒါပေမဲ့ဖြစ်လာခဲ့မယ်ဆိုရင်ကျမတို့အနေနဲ့မြောက်ကိုရီးယားအစိုးရပေါ်ပိုးပြီးတော့ကြီးမားတဲ့ PR ပေးရမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကပြောကြားလိုက်ပါတယ်။ရင်ကျေးတဲ့ကဘာကြီးဟာဆက်လက်ညှဉ်းညွတ်နေရပါမယ်။ရန်လိုတဲ့နိုင်ငံရဲ့နျူကလ িয়ার လက်နက်ပြုလုပ်နေတဲ့အစီအစဉ်ပေါ်မှာနုံနုံကြကြရှိနေကြပါမယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားနိုင်ငံအဖြစ်ကျမတို့ဘရော့မလက်တင်ခံမှာမဟုတ်ဘူးလို့လည်းသူမကပြောကြားလိုက်ပါတယ်။နောက်ဆုံးတဝေးပြစ်ဒုံးမြန်နေပြစ်လွတ်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံမျိုးတော်ပျုံယန်းရဲ့မြောက်ဖက်ပိုင်းကလှုပ်ရှားမှုအခြေအနေနဲ့ပတ်သက်ပြီးတော့သမ္မတအင်ဘူရိုရဲ့ပြန်ကြားရေးတာဝန်ခံဆာရာဆန်ဒါစ်ကိုမေးမြန်းရမှာတော့အားလုံးကိုဒီထက်ပိုရှေ့တိုးပြီးတော့လှုပ်ဆောင်ကြဖို့ကျမတို့ကတိုက်တွန်းနေပါတယ်လို့ပြောပါတယ်။နောက်ပြီးသူမကကျမတို့ရွေးချယ်လှုပ်ဆောင်နိုင်တဲ့နည်းလမ်းတွေအကုန်လုံးကိုပြင်ဆင်ထားပါတယ်လို့လည်းပြောကြားသွားပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေး HR MacMaster ကမြောက်ကိုရီးယားနိုင်ငံဟာလူအမျိုးများတည်တည်ပျက်စီးစေနိုင်တဲ့လက်နက်တွေထုတ်လုပ်ဖို့ကြိုးပမ်းနေတဲ့အပေါ်မှာစိုးရိမ်မိကြောင်း VOE ကိုပြောပါတယ်။
တောင်ကိုရီးယားကအင်ရှင်နိုင်ငံဖြစ်တဲ့လက်ခံကျင်းပမယ်။ဆောင်းရာသီအိုလံပစ်အားကစားပွဲတော်မှာမြောက်ကိုရီးယားကအင်္ဂါနေ့မှာကမ်းလှမ်းလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုတ်ကတောင်ကိုရီးယားဆိုရတဲ့တရရဲ့ဆွေးနွေးပွဲတွေလှုပ်လို့ကြောင်းနဲ့တောင်ကိုရီးယားနိုင်ငံပြုံးချမ်းမှာရှိလာတဲ့ကျင်းပမယ်။ဆောင်းရာသီအိုလံပစ်အားကစားပွဲမှာတိုင်ရင်တောင်ကိုရီးယားကိုညှိနှိုင so in who rechima needed lacanago pia, de lo tu ye treta san and amajibare. A yu tanga murin at the chapia reha, Nyakoria pomate mu satin, chima, lanivi pichone, Nyakoria setaria, and yeri chagani, tankoria petrapi nijarelu sobare. Dabian, Rocket Luda, lo tu corre, Nyakoria council, who come out tankoria, and a surname lojan pomazon, champion, the pioja la vipipi, the hard ringam pedalu, the ringamho, and le papilla mesura, soundia, meluji dabare. Korean and Nanganja, Semezon Pit, Pamonjan Yalima, Notabajan, Yakuria, Tandamanun, Trisamu, Sana Shijan, Tankuria, and Nanga, Bouncy, Winji, Chomian Konga, Inga Nima, Piobali.
Ijin Nangama, you or Chinigu, Nota, Dona, Duce Lede, Jau, Tamara, Aldufata, LCC, a main topian labare. The Nangalo, you or Chini, Domiamua, Lames, and Oila, Satoyani, Masadin, Bio, Tewima, Pibare, Dilu Duce Leda, Jampe, Warai, and Yene. A jumper water po bamboo nemurigo tepid in Yama, a taku pisci le melu po piatare. A good leshi yibo chinigo, lu lizang out de songs you get a Korean piajonaku, bunque kangare, bigger epilaga satin bido topiangera pipi, Sulaylane, Octova larima, taman, doce gavare, Ijinangham yopin sign and didama, is Islamic, Sonia jumper tamarine, yinsania bido, Maja demi nidi, drink sitane yedari. Yachi video di songi adalu, yadari le, tapia kangiabare.
You ever regret that I am never be mabada sisinigo, Malecha Nagani Kunanai a tea, Lindomida donsa ne, kilohax go don nenga, Lindomida laze, kilohax conle don donya, Lindomida laze shake, kilohax chowte shangane, Dudia naiwama, Lindamida dea goze, kilohax tinga kungarugani, Tony Penny variation.
American Tangaman can the Henry go sell it in anybody. January La Lee and Emma Child Day. Yamaning a ye. Jane Connor Samia Lula in the Academy Amma. The Maradi Uten John at Gua. Yamadi do Pida Alongo. American Piran Sukosa Chiju Gongju Bajang. American Ning and Chang when you Rex Stella Sanga. Inga Nema Tongan Loa Pepo like Barry. Yang Jane Lula in at Dia Yatam Yaye Dre. Design Mamma Jovani Yamadi do Rene do American Piran Suga Yeti Gera. Nepom Sezu Nepom Yas or Jashi Gabi Pichone. Yamaning a democracy Tun Kupion ye. She sent Namu dress. Sell like Kuni Melu like a deep bill like Barry. Dabian, Yamanangama Sezun and the Chini, we pit a petty pecari, a sumptanae, Luque, Lisa Mukaimae, Punimia Damu, she in it. They are over some way in it to Piazone, Siboy Pompio Mushia, Japet Sua, Losam Nemurigo, American Suaka, Sellet, Bamboo, Penny, Melule, Popia Valley. The train Emma when Nangan in it, Hindu Alon, a Quinlan Yunimia, Piwa Yazi in it. Democracy Lumu Tangway, a Joe Miadri, Kansas, a year dread. She set the central Losam Bodre, Anna when you go tight on like Barry. Lament him, Mamma, be to Alon, Ninjamu, Longjong Moon, at Chana Joe, who she's able to suit down, be like Jang, Tawan Hama, Popia Tabari.
Diumima Nezaga, Chen Shui Hall, Nezakego, Nanganaga, Wimbopi, Saint Mintibo, Yama, Lotama, Luimu Chija in it, Pidu, and Awinji. ဦးသိန်းဆွေကပြောလိုက်ပါတယ်ချင်းရွှေဟောဟာမြန်မာနိုင်ငံအရှိမြောက်ပိုင်ရှမ်းပြည်နယ်အတွင်းမှာရှိပြီးတော့တရုတ်မြန်မာနယ်စပ်မူဆယ်ပြည်ရင်အကြီးဆုံးနယ်စပ်ဂိတ်ဖြစ်တယ်လို့ဝင်ပေါက်ရှိခုရှိပြီးတော့ကုန်သွယ်မှုနဲ့ခီးတွားလာရေးလုပ်ငန်းတွေအတွက်အလားအလာကောင်းတဲ့အရက်ဖြစ်ပါတယ်ဒေတာတွေကကုန်တွေတွေကခီးတွားတွေကိုပြည်ဝင်ဝင်ဗီဇာပတ်စပို့နဲ့တခြားတက်ဆိုင်ရာဆော့ဝဲ 2013-2014 ဘဏ္ဍာနှစ်ကစလို့ချင်းရွှေရော်နေဆက်ဟာကုန်သွယ်မှုတွေတိုးတက်လာခဲ့ပြီးတော့2016-2019ဘဏ္ဍာနှစ်ကာလမှာအမေရိကန်ဒေါ်လာ938တန်းရှိလာခဲ့ပါတယ်။2019-2018ဘဏ္ဍာနှစ်အတွင်းချင်းရွှေရော်နေဆက်ရဲ့ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာတန်း460ကျော်ရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်။စီးပွားရေးနဲ့ကုသန်းဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့စည်းရင်းစရာတွေအရ2016-2019ခုနှစ်အတွင်းတရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်မှုဟာအမေရိကန်ဒေါ်လာ 10.9 billion ရှိခဲ့တယ်လို့ဆိုပါတယ်
2019ခုနှစ်ဟာလေကြောင်းသွားလာရေးလုပ်ငန်းမှာအန္တရာယ်အနည်းဆုံးနဲ့စိတ်ချဆုံးနှစ်ဖြစ်နေဆန်းကျင်တင်ခဲ့ပါတယ်။ကမ္ဘာတလွှာဘယ်နေရာမှာမှလေးမြန်ပြတ်ကျမှုနဲ့မကြုံခဲ့ကြဘူးလို့ Dutch လေကြောင်းအကြံပေး TO70 ရဲ့အစီရင်ခံစာမှာဖော်ပြထားတယ်လို့မျှော်လင့်ထားတဲ့အတိုင်းမနစ်ကတည်းပိုကောင်းမွန်လာတာတွေ့ရတယ်လို့ TO70 သုတေသနမှူး Adrian Yang ကပြောပါတယ်။လေကြောင်းခီးသွားလာမှုကစိတ်ချဆုံးဖြစ်ပြီး2019ကမ္ဘာလေကြောင်းခီးစဉ်တွေကမနစ်ကတည်းသုံးရာခိုင်နှုန်းတိုးလာပေမဲ့လေရင်ပြတ်ကျလို့တေဆွမ်းရမှုကတော့အပေါင်း16တန်းပုံတစ်ပုံပဲရှိတော့တယ်လို့ပြောပါတယ်။အခုသူတို့ရဲ့လေကြောင်းမတော်တဆဖြစ်မှုလေ့လာချက်တည်းမှာစစ်ဖက်ရင်းတွေ၊ကုန်တင်ရင်းနဲ့လေရင်အသေးလေးတွေတော့မပါပါဘူး
။အင်္ဂါနေ့ဟာအိန္ဒိယနိုင်ငံမှာပူနီမာလာပြီပွဲတော်ဖြစ်ပြီးတော့မက်ပွဲတော်စတင်ကျင်းပနေပါတယ်။ဟိန္ဒူဘာသာဝင်တွေရဲ့အထွတ်မြတ်ထားတဲ့ဖျားရေချိုးတန့်စင်တဲ့နေ့လေဖြစ်ပါတယ်။ထောင်ပေါင်းများစွာရှိတဲ့ဟိန္ဒူဘာသာဝင်တွေဟာရေခဲလူနီးပါးအေးစင်နေတဲ့ဂင်ဂါမြစ်၊ယမုန်နာမြစ်နဲ့စာရာစဝတီမြစ်သုံးခုစုံတဲ့နေရာဖြစ်တဲ့အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒေ့ရှ်ကမှသူတို့ရဲ့မကောင်းမှုဒုစရိုက်တွေကိုအပြစ်တွေကိုဆေးကြောဖို့အတွက်တိုးဝှေ့တွားရောက်နေကြပါတယ
်
ဒေါက်ကင်းမြတ်တဲ့ဥဆံမွေတို့ကဗုဒ္ဓဘုရားညနေခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပါပါ။ပါကစ္စတန်ဟာအာဖဂန်နစ္စတန်နဲ့ဝင်ရောက်တိုက်ခိုက်နေတဲ့ဟခါနီအပါအဝင်အကြမ်းဖက်အဖွဲ့တွေကိုအကာအကွယ်ပေးနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter ကနေဆွဆွဲလိုက်ပြီးနောက်တနေ့မှာပဲပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကိုပါကစ္စတန်အစိုးရကအင်္ဂါနေ့ကဆင်ခေါ်လိုက်ပါတယ်။ပါကစ္စတန်မှာပြည်တွင်းမတည်ငြိမ်မှုကအကြမ်းဖက်အန္တရာယ်ကိုထိထိရောက်ရောက်အကာအကွယ်မပေးနိုင်ပဲဖြစ်နေတယ်လို့လည်းနိုင်ငံရေးသုံးသပ်သူတချို့ကထောက်ပြပါဗျ။ဒေါက်ခင်မျိုးသက်ကပဲအပြည့်စုံကိုပြောပြမှာပါရှင်
။သမ္မတထရမ့်ရဲ့ Twitter စာမျက်နှာမှာနှစ်သိကူးနေ့ကရေးသားချက်ကိုဆွေးနွေးဖို့အတွက်သံမကြီးဒေးဗစ်ဟေးကိုပါကစ္စတန်နိုင်ငံကြေးဌာနကတနင်္လာနေ့မှာဆင့်ခေါ်ခဲ့တယ်လို့အစ္စလာမဘတ်မျိုးကအမေရိကန်တန်ယုံပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့15နှစ်ကျော်ကာလအတွင်းအမေရိကန်ကပါကစ္စတန်နိုင်ငံကိုအကူအညီဖြစ်နဲ့ဒေါ်လာ33ဘီလီယံကျော်မိုက်မိုက်မဲမဲပေးခဲ့ပေမဲ့ပြန်ပြီးရခဲ့တာကတော့အလိမ်အညာတွေနဲ့လှည့်ပြားမှုတွေပဲလို့သမ္မတထရမ့်က2018အတွက်ပထမဦးဆုံးရေးသားတဲ့ Twitter မှာဖော်ပြထားတာပါ American Sue ဟာဩဂုတ်လထဲမှာပဲပါကစ္စတန်နိုင်ငံအတွက်ပုံမိုတင်းချက်တဲ့မူဝါဒအသစ်ကိုပြောင်းလဲချမှတ်ခဲ့ပါတယ်ဒါအပြင်ပါကစ္စတန်ကို American ကပေးမယ်အထောက်အကူဒေါ်လာ255တန်းကိုဆက်ပြီးပေးတယ်မပေးတယ်လဲချင့်ချိန်နေတာပါ။ဒါဟာအကြမ်းဖက်သမားတိုက်ဖြတ်ရေးဆိုင်ရာပါကစ္စတန်ဘက်ကလွန်ခဲ့တဲ့နှစ်နှစ်အတွင်းလှုပ်ဆောင်ချက်တွေရဲ့တက်ရောက်မှုတစ်ခုလို့ RAND Corporation သုတေသနဌာနက Rafik Dosani က VOA ကိုပြောပါတယ်
။ Pakistan has over the last year for example cracked down on terrorists.
ပါကစ္စတန်ဟာပြီးခဲ့တဲ့နှစ်အတွင်းဖခနီကွင်းအဖွဲ့ကဖမ်းထားတဲ့သူတွေပြန်ပြီးတော့လွတ်အောင်လုပ်တာအပါအဝင်အကြမ်းဖက်တိုက်ဖျက်ရေးကိုကူညီခဲ့လို့သမ္မတထရမ့်ရဲ့အမေရိကန်နိုင်ငံရဲ့ဌာနကပဲချီးကျူးခဲ့ပါတယ်။ဒါပေမဲ့အခုတော့သမ္မတကပါကစ္စတန်ကိုအထောက်ကူပေးမိတာတိတ်ကိုမှားသွားပြီလို့ပြောလာလို့ဘာကိုဆိုလိုလဲဆိုတာတိတ်မရှင်းပါဘူး။ပါကစ္စတန်ရဲ့နေရာတော်တော်များများဟာအကြမ်းဖက်သမားတွေစံပြရာနေရာတွေအဖြစ်ဆက်ပြီးတော့ရှိနေတော့မယ်ဆိုတာကတော့တနည်းဖြစ်စရာမလိုပါဘူးဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းပါကစ္စတန်ရဲ့လုပ်ရက်တွေသိသိသာသာပြောင်းလဲလာတာမြင်သာပါတယ်အဲ့ဒီမှာစစ်တပ်နဲ့အရက်ဖက်နိုင်ငံရေးသမားတွေအကြရှုပ်ထွေးတဲ့ဆက်ဆံရေးအနေအထားကလည်းအကြမ်းဖက်သမားဆိုင်ရာပြောင်းလဲမှုတွေသိသိသာသာမတွေ့နိုင်တဲ့အနေအထားလို့ထင်ပါတယ
်သမ္မတထရမ့်ရဲ့ Twitter ကပြောဆိုချက်တွေကိုပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကလည်း Twitter ကနေပဲပြန်တုံ့ပြန်ခဲ့တာဖြစ်ပြီးလက်ရှိအခြေအနေမှန်ကိုကဘာကိုသိအောင်ပြောမယ်လို့ဆိုပါတယ်ဘာကိုဆိုလိုတာပါလဲ
I think he means that Pakistan is in the front line of the battle against terrorism and has paid dearly for
Pakistan ha jump at တိုက်ဖျက်ရေးကိုတည်တည်ချာချာလှုပ်ဆောင်နေပါတယ်လို့ပြောချင်ပုံရပါတယ်ရုရှားတွေအာဖဂန်ကိုဝင်သိမ်းတာလို့မျိုးဒေတာရင်းချင်းနေတဲ့အတူကာလရှည်ကြာစွာသူတို့ဆန္ဒမပါဘဲဆက်နွယ်ပေါ်ပေါက်လာတဲ့အခြေအနေမျိုးစုံကိုပါကစ္စတန်ကြုံခဲ့ရတာဖြစ်ပြီးတော့သူတို့မှလည်းတခြားနိုင်ငံတွေလိုပဲထိခိုက်သေးဆုံးတာတရားစာတအမျက်ထုတ်ခံရတာတွေနဲ့ပေးဆက်နေရတာပါဒါတွေကိုအတိမတ်ပြုမခံရဘဲအကြမ်းဖက်အန္တရာယ်ကိုသူတို့အကာအကွယ်မပေးနိုင်တာကိုပဲထောက်ပြနေတာအတွက်စိတ်ပြက်နေပုံရပါတယ်
။ Washington DC မှာရှိတဲ့ Afghanistan နိုင်ငံဆိုင်ရာသံမကြီးကလည်းသမ္မတထရမ့်ရဲ့ Twitter ရေးသားချက်ကိုတုံ့ပြန်ခဲ့ပြီး Afghanistan နိုင်ငံဟာ Pakistan အခြေစိုက်အကြမ်းဖက်အဖွဲ့ရဲ့ဒဏ်ကိုခံစားနေရတာကြားပြီးဖြစ်ပြီးသမ္မတရဲ့ရေးသားချက်ဟာမှန်ကန်တယ်လို့ဆိုပါတယ်။ဒါကို Mr. Dosani ကဘယ်လိုမြင်ပါသလဲ?
Afghanistan is quite frustrated by Pakistan's inability and
Pakistan ha afghan ne taw pu paw saung yet ni le so bime a chan phae nei nei ma do Pakistan go afghan ga tait yong chi shi bom ya ba u de ka do afghan ma Pakistan law khai ma de so ya te ya ma shi de de lo tru ko dai le tru ye nei sat pyatana go a the cha ma phie shin nai de bu so ra go win ma khan me pyo ni le lo the ma de
American no sha phwe tait khai ni le a chan phae tama re go Pakistan ga လုံးကျုံတဲ့နေရာဖန်တီးပေးထားတယ်လို့သမ္မတထရမ့်ကဆွဆွဲခဲ့တယ်လို့အာဖဂန်နဲ့အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကိုနေဆက်ကြော်ဖြတ်တိုက်ခိုက်နေကြတယ်။အာဖဂန်တာလီဘန်တွေရဲ့ဟကာနီအကြမ်းဖက်ကွန်ရက်အဖွဲ့ကိုမျက်ကွယ်ပြုထားတာဒါမှမဟုတ်အကာအကွယ်ပေးနေတယ်ဆိုပြီးအမေရိကန်ကဆွဆွဲပြောဆိုနေတာဖြစ်ပါတယ်။ဒီဆွဆွဲပြောဆိုချက်တွေကိုပါကစ္စတန်ဘက်ကညှင်းဆိုပါတယ်။တရုတ်ရဲ့ OBOR ကပလန်စီမံကိန်းကနေတဆင့်ပါကစ္စတန်ဟာတရုတ်နဲ့ဆက်ဆံရေးတွေတိုးမြင့်လာခဲ့ပေမဲ့American နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုလည်းဆက်ပြီးထိန်းထားခြင်းပုံရတယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။တကယ်လို့ဆက်ဆံရေးမပြေမလည်ဖြစ်လာရင် American ကစီးပွားရေးအရေးယူဒဏ်ခတ်မှာကိုရောဝိုင်းကျင်ထားမှာကိုပါပါကစ္စတန်ဘက်ကစိုးရိမ်နေတယ်လို့လည်းမြင်ကြပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။စံစာရဲမှာဖော်ပြထားသလိုဂျေရုစလင်အုပ်ချုပ်ရေးမှုတွေတကယ်ရှိခဲ့တယ်ဆိုတာကိုအတိအပြုပြောနိုင်တယ်လို့ဆိုရဲနှစ်ပေါင်း 2,900 တက်တန်းရှိတဲ့စီးဥတစိတ်တုံးတစ်ခုကိုအစ္စရေးနိုင်ငံကရှေဟောင်သုတေသနပညာရှင်တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ VOA သတင်းတော့ Zeltika Hope သတင်းပေးပို့ထားတာကိုမက်ခင်ဖြူတွေကပြောပြမှာပါရှင
်။အခုရှာတွေ့တဲ့တစိတ်တုံးငယ်ဟာအရေးကြီးတဲ့ခီးသွွာလာမှုတွေမှာမြို့အကြီးကဲရဲ့ကိုစားနောက်တစ်မြို့ကအကြီးကဲထံကိုယူသွားရတဲ့တသက်ကံတစိတ်တုံးဖြစ်နိုင်တယ်လို့အစ္စရေးရှေးဟောင်းသုတေသနပညာရှင်တွေကပြောပါရယ်။သမိုင်းပညာရှင်တွေကတော့ဒီတစိတ်တုံးဟာလွန်ခဲ့တဲ့နှစ်ပေါင်း 2,900 ထက်မနည်းကဂျေရုဆလင်မြို့အုပ်ချုပ်ရေးမှုဆိုတာရှိခဲ့တယ်ဆိုတာကိုတသက်ပြလိုက်ကြပဲလို့ပြောပါရယ်။ကျမ်းစာထဲမှာဂျေရုဆလင်အုပ်ချုပ်ရေးမှုရှိခဲ့ကြောင်းကိုနှစ်နေရာမှာဖော်ပြထားပေမဲ့ဒါကိုတသက်ပြနိုင်တဲ့သမိုင်းအထောက်တာမရှိခဲ့ဘူးပါဘူး။
ירח אנחנו מכירים כמשהו פולחני
קריטו מבוגן BC 9 יאזו ကရှေးဟောင်းသုတေသနပစ္စည်းတစ်ခုကိုပထမဦးဆုံးရှာဖွေတွေ့ရှိတာဖြစ်ပြီးတော့ဒီဂျေရုဆလင်အုပ်ချုပ်ရေးမှုရဲ့တစိတ်တုံးကိုရှာတွေ့ခဲ့တာပါပဲ
ရှေးဟောင်းသုတေသနလေးလာရေးဌာနကစလိုမစ်ဝတ်စလပ်ဒိုလာပြောသွားတာပါအကျွေးစိတ်ငယ်အရွယ်သားရှိတဲ့ဒီတစိတ်တုံးပေါ်မှာအစင်းညာထဲကိုဝတ်ထားတဲ့အမျိုးသားနှစ်ဦးမျက်နှာချင်းဆိုင်ထားပြီးတော့သူတို့ရဲ့အလယ်မှာတော့လားလို့ယူဆရတဲ့အဝိုင်းတစ်ခုကို깟ထားပါတယ်
והדבר המעניין הוא שבין שתי הידיים של שתי הדמויות
שנינה דיתה ကယဉ်ကျေးမှုတွေအများဆိုရင်လဟာသူတို့ကိုးကွယ်တဲ့အရာတစ်ခုလို့သိထားရတာပါဆိုတော့ခရစ်တော်မပေါ်ခင်ခုနှစ်ရာစုကဂျေရုဆလင်မြို့အုပ်ချုပ်ရေးမှုမြို့တော်ဝင်တွေအနေနဲ့တမ်ပယ်မောင့်ဖျားเจ้าကနေကီလိုမီတာ100အကွာမှာလူတစ်ယောက်ကလကိုကိုးကွယ်ဆုတောင်းနေတဲ့ပုံမျိုးဖြစ်နိုင်ပါတယ်ဒီနေရာမှာလကိုဘာအတွက်ဖော်ပြခြင်းလဲဆိုတာရှင်းရှင်းလင်းလင်းဖြေတော့အရှာမတွေ့သေးပါဘူ
းဒီတစိတ်တုံးကိုတော့ဂျေရုဆလင်မြို့ဟောင်းကရှေးဟောင်းပစ္စည်းတွေလိလာတူးဖော်တဲ့နေရာမှာပြီးခဲ့တဲ့နှစ်ကရှာတွေ့ခဲ့တာပါ။ဒီစိတ်တုံးပေါ်မှာဂျေရုဆလင်လိုအမည်တက်မထားပေမဲ့ရှာတွေ့တဲ့နေရာအရာဒါဟာဂျေရုဆလင်အုပ်ချုပ်ရေးမှုကိုရည်ညွှန်းတာလို့ဆိုပါရယ်။ဒီမြို့ဟာဂျူးနိုင်ငံအတွက်နှစ်ပေါင်း 3,000 လောက်အရေးပါတဲ့နေရာတစ်ခုဖြစ်တဲ့ဆိုတော့ဒီစိတ်တုံးကတက်တည်ပြလိုက်ကြလို့လည်းဆိုပါရယ်
။ The governor of the city is reminded several times in the Bible
မြို့တော်များများကကျမ်းစာထဲမှာမြို့အုပ်ချုပ်ရေးမှုဆိုပြီးတော့အကြိမ်တော်တော်များများမှာဖော်ပြထားပါရယ်။ဂျေရုဆလင်မြို့အုပ်ချုပ်ရေးမှုလို့ဆိုပြီးတော့လဲနှစ်ကြိမ်ဖော်ပြထားတာရှိပါတယ်။ဒါပေမဲ့ရှေးဟောင်းပစ္စည်းရှာဖွေတူးဖော်မှုတွေမှာတော့ဒါမျိုးကိုတစ်ခါမှရှာမတွေ့ခဲ့ဘူးပါဘူး။ဒါကြောင့်ဒါကတိတ်ကိုအရေးကြီးပါတယ်ရှင်
။ဂျေရုဆလင်နဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုလိုက်ရတာကနေကျင်းပမှုတွေတကြော့ပြဲဖြစ်လာချိန်မှာပဲအခုရှေးဟောင်းတစိတ်တုံးကိုရှာဖွေတွေ့ခဲ့ကြတာပါ။အရှိဂျေရုဆလင်ကိုသူတို့ရဲ့အနာဂတ်မြို့တော်အဖြစ်ပါလက်စတိုင်းတွေကလည်းလူလာနေကြတာကြောင့်ဂျေရုဆလင်ကိုမြို့တော်ဖြစ်သတ်မှတ်တာဟာအစ္စရေးနဲ့ပါလက်စတိုင်းကြားမှာအထူးကိမခံတဲ့ကိစ္စတစ်ခုပဲဖြစ်ပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြသွားတာပါ။မနေ့ပြန်ဇန်နဝါရီလ4ရက်ဆိုရင်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ2.80ပြည့်မြောက်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကအနာဂတ်နိုင်ငံတည်ဆောက်ရေးအတွက်လွတ်လပ်ရေးပြီးသူကားတွေချမှတ်ခဲ့တဲ့ရည်မှန်းချက်တွေအကောင့်ထဲပေါ်မလာသေးဘူးလို့သူတို့ရဲ့ဒုတိယမျိုးဆက်တွေက VOE ကိုပြောပါတယ်ရှင်။အကြောင်းစုံကိုဆက်ပြီးနားဆင်ပါ။
1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗြိတိရှ်ကိုလိုနီလက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာပါ။အဲ့ဒီချိန်ကထုတ်ပြန်ခဲ့တဲ့လွတ်လပ်ရေးကြေညာစာထဲမှာတိုင်းဒေသအားလုံးသွေးစည်းညီညွတ်စွာနဲ့ဒန်းတူအခွင့်အရေးတူညီတဲ့သမ္မတနိုင်ငံတော်ကိုထူထောင်လိုက်သည်ဆိုတဲ့အချက်ပါဝင်ပါတယ်။ဗ ဗိုလ်ချုပ်ဆန်းတဲ့တိုင်းသားကောင်းဆောင်တွေဟာတိုင်းပြည်အတွက်သူတို့မျှော်မှန်းချက်ဖြစ်တဲ့တန်းတူရေးနဲ့ဒီမိုကရေစီဖေဗရယ်ပြည်ထောင်စုဆိုတဲ့အချက်တွေပါဝင်တဲ့ပင်လုံစာချုပ်ကိုသဘောတူချုပ်ဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုနှစ်ပေါင်း80တိုင်းဒီအထိဒီဟီမန်းချက်တွေကိုအကောင့်ထဲမပေါ်နိုင်သေးဘူးလို့ရှမ်းကောင်းဆောင်တအုပ်အနေနဲ့ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့သူလည်းဖြစ်လွတ်လပ်ရေးရပြီးပထမဆုံးမြန်မာနိုင်ငံရဲ့သမ္မတဖြစ်လာသူဆက်ရွှေတိုက်ရဲ့သားဟန်ညောင်ရွှေက VOE ကိုပြောပါတယ်
။ခုအနေနဲ့ကြည့်မယ်ဆိုတော့နှစ်ပေါင်း80ပြည့်ပြီဆိုပေမဲ့အဲ့ဒီဖက်ဒရယ်နိုင်ငံကမဖြစ်လာသေးဘူးလို့ပြောလို့ရပါတယ်။အခုအချိန်မှာဆိုရင်အဲ့ဒီနှစ်ပေါင်း80ကျော်ပြောထားတဲ့စကားကိုပြန်ခောက်ပြောနေတဲ့အချိန်ဖြစ်တယ်လို့ပြောလို့ရပါတယ်။ဒေါက်အောင်ဆန်းစုကြည်ကဒီ27ရာစုပင်လုံးမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့သူကပြောလာပြန်ပါတယ်။ဒါပေမဲ့ပြီးတော့တဲ့27ရာစုပင်လုံးပွဲမှာဖက်ဒရယ်အကြောင်းလုံးဝမဆွေးနွေးခဲ့ပါဘူး။ဆိုတော့ဒီနေရာမှာဘယ်လိုကြည့်ကြည့်ရေမှန်းထားတဲ့အတိုင်းမဖြစ်လာသေးဘူးလို့ပြောလို့ရပါတယ
်။ဗိုလ်ချုပ်အောင်ဆန်းအပါဝင်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့တဲ့အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံခဲ့ရတယ်လို့လွတ်လပ်ရေးရပြီးမကြခင်မှာပဲတိုင်းရင်းသားလူမျိုးစုပေါင်းစုံနေထိုင်တဲ့မြန်မာနိုင်ငံမှာတန်းတူအခွင့်အရေးအတွက်ပြည်ရင်းစစ်ကြီးစတင်ဖြစ်ပွားခဲ့တာဟာအခုလွတ်လပ်ရေးသက်တမ်းနီးပါးရှိခဲ့ပါပြီ။ဒါကြောင့်လွတ်လပ်ရေးခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေပြေဖို့ဆိုရင်ပြည်ရင်းစစ်ငြိမ်းဖို့လိုနေတယ်လို့ဒီမိုကရေစီပန်းနိုင်ကိုလည်းတပြိုင်တည်းထဲရှောင်လန်းဖို့လိုအပ်နေကြောင်းအာဇာနည်ခေါင်းဆောင်ဥပဝင်းရဲ့သားဗိုလ်ချုပ်အောင်ဆန်းရဲ့တူဖြစ်သူဒေါက်တာစိန်ဝင်းကသုံးသပ်ပါတယ်
။ဒီပြည်ရင်းစစ်ကဒီကနေ့ရပ်မလားဆိုတဲ့မေးခွန်းကအမှန်မှအရေးကြီးပါတယ်။ပြည်ရင်းစစ်မရပ်ရင်တိတ်မလွယ်ဘူးကွ။ဒါမှတစ်ချိန်ထဲမှာပဲစစ်ကိုဆက်လှမ်းရနိုင်မယ်။ဒီမိုကရေစီလမ်းကိုဝယ်လာမှာပဲတပြက်လမ်းကြောင့်မရှိဘူး။နော်ဗိုလ်ချုပ်ဆန်းကဒီမိုကရေစီစနစ်ကိုလိုလားတာဒါရှင်းတယ်။နော်အဲ့ဒါကိုတခါလဲရောက်မလားဆိုတဲ့ဟာဒီမိုကရေစီပန်းတိုင်းမရောက်သေးပါဘူး။နော်ဒါကကျွန်တော်2008ဖွဲ့စည်းပုံအခြေခံဥပဒေကိုကြည့်ရင်ကျွန်တော်သိတယ်။ဒီတိုင်းပဲတိုင်းပြည်အခြေအနေကြည့်ရင်လည်းသိတယ်။အဲ့တော့အဲ့ဒီကိုသွားမယ်ဆိုတဲ့ဟာနဲ့တစ်ဆင့်တစ်ဆင့်သွားဖို့ပဲလိုပါတယ်။
ဗိုလ်ချုပ်အောင်ဆန်းအပါဝင်တိုင်းသားခေါင်းဆောင်တွေသဘောတူခဲ့တဲ့ပင်လုံစာချုပ်ပါဖက်ဒရယ်ပြည်ထောင်စုဆိုတဲ့အချက်ကိုအခု27ရာစုပင်လုံမှာထည့်သွင်းဆွေးနွေးခြင်းမပြုတာဟာအဓိကစိန်ခေါ်မှုဖြစ်နေကြောင်းဟန်ညောင်ရွှေကပြောပါတယ
်။တမန်တော်ဖက်ကဒီခရက်ထရရေးကိစ္စနဲ့အကန့်တလုံးလို့ဆွေးနွေးခဲ့ပါဘူး။ဆိုတော့ဒီအချိန်မှာအကောင်းဆုံးအချိန်ဖြစ်တယ်ဆွေးနွေးတင်တယ်အမြင်မတူတဲ့ဟာလေးကိုလည်းတင်ပြတဲ့တယ်ဆွေးနွေးတဲ့တယ်အဲ့လာမှာပဲအဖြေထွက်လာမယ်လို့ကျွန်တော
်လွတ်လပ်ရေးမတိုင်ခင်ချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်အတွက်ဗိုလ်ချုပ်အောင်ဆန်းဟာတိုင်းသားကောင်းဆောင်တွေနဲ့တန်းတူလှုပ်ဖော်ကိုင်ပတ်အနေနဲ့ဆွေးနွေးခဲ့တယ်လို့အခု27ရာစုပင်လုံမှာလည်းတန်းတူဆွေးနွေးနှိမ့်နိုင်ဖို့လိုအပ်နေကြောင်းဥဟန်ညောင်ရွှေကထောက်ပြပါဗျာ
တန်းတူရေးမရှိဘဲနဲ့ဆွေးနွေးရင်တော့ဘယ်လိုမှအဖြေထွက်လာမှာမဟုတ်ဘူးဒီဟာကအဓိကချက်တစ်ခုဖြစ်ပါတယ်ဒုတိယချက်ကတော့အဲ့ဒီပင်လုံတုန်းကလည်းကိုယ်ကံကြမ္မာကိုလို့ချင်တဲ့အတိုင်းဆုံးဖြတ်သွားကြပါတယ်နော်။ကောင်းတိုင်းရာကောင်းဆောင်ရောဘူချိုအောင်ဆန်းရောအခုချိန်မှာလည်းဒီဟာကိုလူတယောက်ရဲ့ဆုံးဖြတ်ချက်ကိုယုံကြည်မှုရှိရမယ်။သူ့မြင်ကိုနားထောင်ရမယ်။အမြင်မတူတဲ့ဟာကိုဘယ်လိုညှိနှိုင်းမယ်ဆိုတာဆွေးနွေးပြီးအဖြေရှာရမယ့်အချိန်ဖြစ်ပါတယ်။ဒါပေမဲ့အခုဖြစ်နေတဲ့အချိန်ကလက်နဲ့အင်အားကိုပဲပြန်အားကိုးနေတဲ့သဘောဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်။အချိန်80မြောက်လွတ်လပ်ရေးနေ့အထိမ့်မဲ့အခမ်းအနားတွေကိုတော့နေပြည်တော်နဲ့မြန်မာနိုင်ငံတဝန်းကျင်းပဖို့တာဝန်ရှိသူတွေကတင်ဆင်နေပါတယ်ရှင်။ဗုဒ္ဓဘုနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်နေနေပါတယ်။ကျမတို့အစီအစဉ်ကို Facebook ကနေလည်းတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာကတော့ VOA Burmese News ဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့နီးမဟာချိုင်ဒေသမှာမနေ့မနေ့10နာရီကျော်အချိန်လောက်ကရွှေပြောင်းမြမအလုပ်သမားတွေကိုတင်ဆောင်လာတဲ့ကားတစ်စီးဘိန်းပေါက်ပြီးတော့နောက်ကကုန်တင်လာတဲ့ဆယ်ဘိန်းကားကနေဝင်တိုက်ခဲ့တဲ့အတွက်မြန်မာအလုပ်သမားတချို့ဒဏ်ရာပြင်းထန်စွာရရှိခဲ့ပါတယ်။ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။2018ခုနှစ်နှစ်သစ်အစမှာပဲမြန်မာလူသမားတွေတည်ဆောင်လာတဲ့ကားတစ်စီးဟာကားဘိန်းပေါက်တဲ့အတွက်နောက်ကလိုက်လာတဲ့ဆယ်ဘိန်းကားကဝင်တိုက်မိပြီးရှစ်ဦးပြင်းထန်တဲ့ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲကနှစ်ဦးကတော့အရေးပေါ်ကုသမှုခံနေရတယ်လို့မြန်မာလူသမားတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ကကိုရဲမင်းကအကင်းပြပါတယ်။
ဆရာမားဆိုင်နဲ့မရလို့သမားတွေပေါ့နော်တခြားရက်ကွက်တစ်ခုကနေတခြားရက်ကွက်တစ်ခုကိုမင်္ဂလာဆောင်သွားမှာဒီကားဘိန်းပေါက်ပြီးတော့လဲထွက်နေချင်းနောက်ကဆယ်ဘိန်းကဝင်တိုက်လိုက်တာသူမားတွေလွင့်စင်သွားတာသူမား၅ဦးတန်းအားပြင်းထန်နေ၂ဦးကရေးပေါ်ဆိုရင်ရအဲကျန်တဲ့အခြားသူတွေကတန်းအားဒီရရှိတယ်အကုန်လုံးတန်းအားတွေတယောက်မှမလွတ်ဘူးပေါ့နော်ဆိုရင်ရတဲ့နေသားတွေလည်းပါတယ်ဟုတ်ကဲ့သွားတာလည်းမွန်မျိုးသမီးတွေများတယ်မောင်းတဲ့သူကလည်းမွန်မျိုးသားပဲထိုင်းမှာကားမောင်းခွင့်လိုင်စင်ရှိတဲ့မြန်မာလူသားတွေကမောင်းတာပေါ့နော်ဟုတ်ကဲ့နောက်ကဝင်တိုက်လိုက်တဲ့ကားကတော့ထိုင်းမဲမှာဟုတ်ကဲ့
မြန်မာနိုင်ငံသားမောင်းလာတဲ့အစိမ်းအောင်တိုယိုတာကားပေါ်မှာလိုက်ပါလာသူအမျိုးသမီး12ဦးရှိပြီးဒဏ်ရာရသူ10ဦးရှိတယ်လို့ဆိုပါတယ်။ဒါဟာ2018ခုနှစ်မှာမြန်မာတွေပထမအုပ်ဆုံးကားမတော်တဆမှုဖြစ်ခဲ့တာဖြစ်ပြီးဒဏ်ရာရသူတွေကိုတော့စမော့ဆခွန်ခရိုင်စေယုံကြီးကိုပို့ပြီးတော့အရေးပေါ်ကုသမှုခံနေရပါတယ်ရှင်
။ VOA သတင်းတော့မအေးပါရှင်။မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ရက်တွေကစလို့အချိန်ခါမဟုတ်မိုးရွာသွန်းမှုတွေရှိခဲ့တယ်လို့နောက်ထပ်လည်းရွာသွန်းနိုင်တဲ့အလားအလာတွေရှိနေကြောင်းမိုးလေဝသကြမ်းကြင်သူတွေကခံမှန်းနေကြပါတယ်။အချိန်ခါမဟုတ်မိုးဆက်တိုက်ရွာသွန်းတဲ့အတွက်ရာသီပေါ်တီးနှံတွေစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်မှာကိုလည်းစိုးရိမ်မှုတွေရှိနေကြတာပါ။ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်။
မြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဆောင်းတွင်းကာလအခုရပိုင်းတွေမှာအေးပိုလာနေသလိုမိုးရွာသွန်းမှုတွေနဲ့လည်းကြုံနေရပါတယ်။ဆောင်းတွင်းကာလမှာအခြေအခါမဟုတ်မိုးရွာသွန်းမှုတွေဟာရာသီဥတုဖောက်ပြန်မှုတွေကြောင့်ဖြစ်ပြီးနောက်ထပ်လည်းရွာသွန်းမဲ့အလားအလာတွေရှိနေစေဖြစ်ကြောင်းမိုးလေဝသနှင့်ဇလားဗေဒပညာရှင်ဦးထွန်းလင်ကပြောပါတယ
်။ဒီညကဗျာမိုးရွာတဲ့အကြောင်းတွေအများကြီးရှိတယ်ဗျာ။အမတိကလည်းဟိုဆွတ်ဆော်ရဲ့ဆောင်းရသည်လေ။ဒါနညာလည်းပြင့်နေတယ်နောက်ပြောတဲ့မုံတိုင်းကြီးကတောင်တူးပင်နဲ့ပြန်လည်းမပြတ်သေးဘူး။သင်္ကားပင်တော်ဘက်ကလည်းကုကုလာတယ်။အခုအရှိလီပွေတိုင်းပေါ်အဲ့ဒီတိုင်းပင်တွေကိုရဝင်လာတဲ့ဒီအရှိလီပွေတိုင်းကသင်္ကားပင်တော်ဟောတဲ့မှာဒီပြန်ပြီးတော့နေပြည်တော်ရဲ့ရဝန်ဖြစ်ပြီးတော့မိုးရွာနေတာပါဗျာ။ဒါကတော့ကျွန်တော်တို့ခံမှန်းချက်ကတော့နောက်တော့3ရက်ပဲဗျာ။3ရက်ဆိုတော့ဒီရက်တော့တည့်ရက်ပြီးနောက်2ရက်တော့ရောင်းမယ်လို့ထင်ပါတယ
်။နောက်2ရက်လောက်အထိအချိန်ကမဟုတ်မိုးရွာသွန်းနိုင်တဲ့နေရာတွေထဲမှာတခိုင်ပြည်နယ်ရှမ်းပြည်နယ်မကွေးတိုင်းမန္တလေးတိုင်းနဲ့ပဲခူးတိုင်းမြောက်ပိုင်းဒေသတွေပါဝင်ကြောင်းလဲပြောပါရယ်တီးနှံရိပ်သိမ်းချိန်မှာအခုလိုအချိန်ကမဟုတ်ရွာသွန်းတဲ့မိုးကြောင့်စိုက်ပျိုးရေးလုပ်ငန်းတွေမှာထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်လို့လဲဦးထွန်းလင်ကသတိပေးထားပါရယ
်စိုက်ပျိုးရေးပါပဲနော်ဟိုတီးနှံနေရာရိပ်ချိန်သိမ်းချိန်ဆိုတော့ဒီမိုးကဖြစ်မိုးဖြစ်မှာပေါ့အဲ့ဒါတော့အဓိကကြားဆုံးပါဗျာကျန်တာတော့တိတ်ဆိုးလို့ဟာတော့ဖြစ်စရာတော့မရှိပါဘူး
မြန်မာနိုင်ငံအလဲပိုင်းပခုတ်ကူဒေသမှာတော့အခုလိုဆောင်းရသည်မှာမိုးရက်ဆက်ရွာသွန်းတာမျိုးအရင်တုန်းကမကြုံခဲ့ရဘူးလို့ကောက်ပဲတီးနှံရောင်းဝယ်ရေးလုပ်ငန်းရှင်ဦးတင်ဝင်းကပြောပါရယ်ဒီအတွက်တီးနှံရိပ်သိမ်းချိန်မှာတောင်သူတွေအခက်ကြုံရနိုင်တယ်လို့လည်းဆိုပါရယ
်တီးနှံလေးတွေနဲ့ကြီးကြဲနေတယ်ပေါ့ဗျာဆိုတော့ကျွန်တော်တို့အမှချောင်းဆက်ပြီးမှစိုက်တဲ့ချက်သွင်းလို့နော်အခုကဒီစက်ကြီးတဲ့တီးနှံပင်လေးတွေပိုးရွယ်ကျလာနေတာပေါ့အဲဒီပေါ့ကျွန်တော်တို့ဒီလိုတွေ့ချိန်မှာတော့အဲ့လိုမိုးကြောင်ခုလက်ရှိပဲစိကုံပင်မျိုးကလည်းနည်းထိခဲ့နေနေပြအပွင့်ကြွေရာတို့ချိုတကြီးပင်တွေကခုမှအပွင့်နေနေလေအပွင့်ကြွေရာတို့နောက်တစ်ခုကပြီးတဲ့အပြီးတွေဟိုပချန့်ဖြစ်တဲ့ပုံရပိန်တော့အမှုဖြစ်တတ်တယ်ဟိုတော့ကတော့လေခုတော့ဘယ်လိုဖြစ်လာမလဲတော့မသိသေးဘူးပေါ့ဒါပေမဲ့ကျွန်တော်တို့ဟိုတီးနှံနေတော့ဒီမိုးကအဲဆွေးရည်ရာတော့ရှိတာပေါ့ဗျာ
ဒီစင်မှာ31ရက်နေ့ညနေပိုင်းကနေဒီကနေ့အထိမကွေးတိုင်းအတွင်းချိန်ကာမဲ့မိုးရသွန်းခဲ့ပြီးပခုတ်ကူမျိုးနေမှာတီးနှံရိပ်သိမ်းရေးအခက်အခဲကြုံနေရကြောင်းလဲပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်အချိန်အခါမဲ့မိုးကြောင့်တီးနှံများထွန်းနှုံးကျဆင်းခြင်းအရည်သွေးကျဆင်းခြင်းများဖြစ်ပေါ်နိုင်သလိုအလားတူစောင်းတီးနှံဖြစ်တဲ့ကြက်တုံဆိုင်ခင်းတွေလည်းထိခိုက်နိုင်တဲ့အလားအလာတွေရှိနေကြောင်းလည်းဖော်ပြထားပါတယ
် VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းပြောပြသွားတာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနေ့စဉ်3ချိန်ဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းတိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
2018တနှစ်ပြီးတော့2019 20အကြတော့ရွေးကောက်ပွဲနှစ်ဖြစ်သွားတာပေါ့နော်ဒီတနှစ်မှာကျွန်တော်တို့အတွက်လားလာကောင်းလားဆိုတော့ကောင်းတာတွေရှိပါတယ်
နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ဒါအပြင်နနကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုကျော်အောင်လွင်ကကောက်နှုတ်တင်ပြမှာပါရှင်
။2018ခုနှစ်ဟာအရှိတောင်အာရှအတွက်ဘာတွေများတည်ဆောင်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ Joshua Klansik ရဲ့စောင်းပါကိုဇန်နဝါရီလ1ရက်နေ့ထုတ် Newsweek Magazine မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2019ခုနှစ်တွင်ရှစ်တောင်အာရှဟာတခြားကမ္ဘာနိုင်ငံတော်တော်များများမှလိုပဲအတက်အကျတွေရှိခဲ့တာပါအဲ့ဒီထဲမှာအကြီးအမားဆုံးအကဲဆတ်မှုတွေကတော့လူခွင့်ရေးနဲ့ဒီမိုကရေစီရေးတွေနောက်ပြန်လျှော့ခဲ့တဲ့ကိစ္စတွေပါပဲမြန်မာနိုင်ငံကရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခကြောင့်အခြေအနေတွေဟာပြီးခဲ့တဲ့2012ခုနှစ်ထိကိုပြန်ရောက်သွားခဲ့ပါတယ်ဒီကိစ္စဟာအရှိအာရှမှာအကြီးအမားဆုံးကြုံခဲ့ရတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခပါပဲဘင်္ဂလားဒေ့ရှ်အစိုးရကတော့သူတို့နိုင်ငံတဲကိုဒုက္ခသည်တွေအမြောက်များဝင်ရောက်လာခဲ့တာကြောင့်မတက်မတာဖြစ်နေရတယ်ဆိုပေမဲ့ရိုဟင်ဂျာတွေရခိုင်ပြည်နယ်ကိုလုံခြုံစိတ်ချစွာပြန်ရမယ်မျှော်လင့်ချက်တွေအခုတော့အနေချင်းရှိလာနေပါပြီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရပထမအတုပ်အဖြစ်ရိုဟင်ဂျာတသိန်းအိမ်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်ဘက်ကစီရင်ပြုစုထားပြီလို့ဆိုပါတယ်ဒါပေမဲ့လည်းသူတို့တွေပြန်ပို့ရေးကိစ္စကလက်တလောဖြစ်လာမယ်သဘောတော့မမြင်ရသေးပါဘူးရိုဟင်ဂျာတွေစိတ်ချလက်ချအိမ်ပြန်နိုင်အောင်အာမခံချက်ပေးတာမျိုးလိုရခိုင်ပြည်နယ်တွင်းမှာအမှန်တကယ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာအောင်လဲမြန်မာအစိုးရဘက်ကလှုပ်ချင်မှုမရပါဘူးဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာတွေအိမ်ပြန်ပို့ရေးမှာလုံနိုင်မဲ့တခုတည်းသောလမ်းကြောင်းကတော့သူတို့ကိုနေဆက်ဘက်ကိုအတင်းပြန်ပို့ပြီးမြန်မာပြည်ပြန်ခိုင်းရမလို့ဖြစ်နေပါတယ်သူတို့ကိုအိမ်ပြန်ပို့တဲ့ကိစ္စတွေတကယ်တမ်းဖြစ်မလာသေးသေးတော့2018ခုနှစ်အတွင်းမှာရိုဟင်ဂျာဒုက္ခသည်ဥယျာဉ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေအတွင်းမှာတိုးပွားလာမယ်သဘောရှိနေပါတယ်ရေရှည်ပြေလည်စေမဲ့တကယ့်ဖြည့်ရှင်းမှုတွေကိုမမြင်ရသေးပေမဲ့လည်းဒုက္ခသည်စခန်းတွေအတွင်းမှာစစ်သွေးကြွအုပ်စုတွေရဲ့စစ်သားစုဆောင်ရေးတွေလုံးမဲ့အခြေအနေတွေကိုတော့မြင်နေရပါပြီဒီလိုအခြေအနေတွေကမြန်မာအစိုးရအတွက်ပြင်ပကဖိအားတွေပို့ပြီးတော့များလာမဲ့အခြေအနေတွေပါပဲလို့ဆိုပါတယ်မြန်မာအင်းနီဂျင်ထိုင်းနိုင်ငံမှာ2018ခုနှစ်အတွင်းရွေးကောက်ပွဲတွေဖြစ်လာမဲ့သဘောတွေလည်းမြင်နေရပါတယ်နှစ်တော်ကြာအောင်ရွေးကောက်ပွဲမလုပ်ဘဲအချိန်ရွှေ့လာနေခဲ့တာအခုနောက်ဆုံးတော့အာနာသိန်းစစ်တပ်ကရွေးကောက်ပွဲတွေလုပ်ပေးမယ်လို့ကြိပေးလာတာဘာကြောင့်မလဲအရင်ဝင်းကြီးချုပ်ဟောင်းနေဖြစ်ခဲ့ကြတဲ့မစ္စတာသက်ဆင်နဲ့မစ်ရင်းလက်ရှင်နာဝတ်မိသားစုတွေအင်အားချိနေသွားပြီလို့စစ်တပ်ကယူဆထားပုံရပါတယ်ကမ္ဘောဒီးယားနိုင်ငံမှာလည်းရွေးကောက်ပွဲတွေဒီနှစ်တွင်းမှာရှိလာမယ်ဆိုပေမဲ့လွတ်လပ်ပြီးတော့တရားမျှတမဲ့ရွေးကောက်ပွဲတွေလို့တော့မျှော်လင့်လို့မရပါဘူးမလေးရှားနိုင်ငံမှာလည်းဥပဒေအရဩဂုတ်လ24ရက်နေ့မတိုင်ခင်ရွေးကောက်ပွဲတွေကိုကျင်းပရပါလိမ့်မယ်ဒေသတွင်းမှာတန်တမာရေးလုပ်ငန်းတွေအကျွမ်းကျဉ်ဆုံးဖြစ်တဲ့စင်ကာပူနိုင်ငံကတော့2018ခုနှစ်အတွင်းအာဆီယံအသင်းရဲ့ဥက္ကဋ္ဌဖြစ်လာပါလိမ့်မယ်။အမေရိကန်ရဲ့တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုချဉ်ကပ်မှုတွေကအရှိတောင်အာရှရဲ့တည်ငြိမ်မှုကိုပါတိတိတသားရိုက်ခတ်လာမဲ့သဘောတွေလည်းရှိနေတယ်လို့ Joshua Klansik ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံက Life Mint သတင်းစာမှာဖော်ပြထားတဲ့ Swaran Singh ရဲ့ဆောင်းပါးကတော့မြမလွတ်လပ်ရေးအနှစ်80ပြည့်နဲ့ဝင်တုပ်ဝင်ပိုးဖြစ်နေတဲ့အကြောင်းတွေကိုရေးသားထားပါတယ်။မနေ့ပြန်ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံရဲ့အနှစ်80ပြည့်လွတ်လပ်ရေးနေ့ပါလွတ်လပ်ရေးနဲ့တပြိုင်တည်းဖြစ်လာခဲ့တဲ့ပြည်တွင်းစစ်ကလည်းအခုချိန်ထိဆက်ပြီးတော့ဖြစ်ပွားနေတော့မှာပဲဒီကြားထဲမှာအခုတလောဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြည်ပကလည်းကမ္ဘာသတင်းလောကမှာပြန့်နေပါတယ်ဒီလိုဖြစ်တွေကမြန်မာနိုင်ငံမှာနိုင်ငံရေးအဆောက်အဦတွေအားနည်းလို့ဖြစ်လာရတဲ့အကျိုးဆက်တွေပါစစ်ဗိုလ်ချုပ်တွေက1962ခုစစ်အာဏာသိမ်းပြီးကတည်းကမြန်မာပြည်ကိုအစဉ်ဆက်ဆယ်စုနှစ်တွေနဲ့ချီပြီးတော့အုပ်ချုပ်လာခဲ့တာကိုကြည်ဒါနဲ့မြန်မာပြည်မှာနိုင်ငံရေးဆိုင်ရာအားနည်းချက်တွေအကြီးအကျယ်ရှိနေတယ်ဆိုတာသိတာပါတယ်အခုချိန်ဒီလဲမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုကဆက်ပြီးတော့ရှိနေတာပါပြီးခဲ့တဲ့နှစ်ဩဂုတ်လရိုဟင်ဂျာပြဿနာဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယနဲ့အာဆီယံအသင်းဟာမြန်မာပြည်ရဲ့ရိုဟင်ဂျာရေးမှာဝန်မပါဘဲခက်လန်းလန့်ကနေဖို့ဆုံးဖြတ်ခဲ့ကြပါတယ်အဲ့ဒီချိန်မှာဒေါ်အောင်ဆန်းစုကြည်ကတရုတ်ရဲ့ထောက်ခံမှုကိုရအောင်ကြိုးပမ်းခဲ့ပါတယ်တရုတ်နိုင်ငံဟာသူ့နေအိမ်အကျယ်ကျုပ်ချခံထားရတဲ့15နှစ်တာကာလအတွင်းမြန်မာစစ်တပ်ရဲ့နောက်ကတောက်လျှောက်ရပ်ပေးခဲ့တဲ့နိုင်ငံမှာ အချုပ်ပြောရရင်လွတ်လပ်ရပြီးတဲ့နောက်ပိုင်းနှစ်ပေါင်း80အတွင်းမှာမြန်မာပြည်သူတွေဟာဖြတ်သန်းမှုမျိုးစုံရှိခဲ့ပါတယ်။1948ခုနှစ်ကနေ62ခုနှစ်အတွင်းပါလီမန်ဒီမိုကရေစီအတွေ့အကြုံ62ကနေပြီးတော့84ခုနှစ်အတွင်းဒေါ်လာရေးကာလအတွေ့အကြုံ84ခုနှစ်ကနေ88ခုနှစ်အထိဆိုရှယ်လစ်အတွေ့အကြုံဒီလိုကာလတွေအတွင်းမှာစစ်တပ်ရဲ့ရရက်ဆက်ဆက်ဖြိုခွင်းမှုတွေကိုမြန်မာပြည်သူတွေတောက်လျှောက်ကြုံတွေ့လာခဲ့ရတာနားရတဲ့လို့ကိုမရှိသလောက်ပါပဲလို့ဆော်ဗရန်ဆင်းရဲ့ဆောင်းပါးမှာဖော်ပြထားပါတယ
်။ကိုကျော်အောင်တွင်ပြောပြသွားတာပါ။ကမ္ဘာသတင်းမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အခုလိုအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံမှလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက g i v e give ကပေးတာ s o m e o n e someone ကတူတယောက်ရဲ့ a ကတစ်ခုတစ်ခါ h a r d hard ကခက်တာ t i m e time ကအချိန်ဆိုတော့စကိုက်ခွင့်ရဲ့တိုက်ရိုက်ဒီပဲကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့idiom ဆိုရဲတဲ့ဝိုက်ဒီပဲကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လူတာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချင်းတူတူအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုန်ကြီးပါပဲဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဗုဒ္ဓဘုနေနေနဲ့ခင်း VOE မြန်မာပိုင်းစီစဉ်နေကိုနားဆင်နေကြတာပါအခုတော့ကုသညုံတင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တော့မှာပါဒီစီစဉ်ကိုထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့2018နှစ်ခုနှစ်မြန်မာနိုင်ငံရဲ့ဒီအလားအလာကောင်းတဲ့ကဲဆန်းချက်တွေအကြောင်းပါဒီ2018ခုနှစ်ကဟာမြန်မာနိုင်ငံအတွက်ဘလူးအခြေအနေတွေဟာစင်ခေါ်ချက်တွေကဲဆန်းချက်တွေဓမ္မမှုအလားအလာကောင်းတွေဖြစ်လာဖို့ရှိလဲဆိုတာကိုအခုကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြမှာဖြစ်ပါတယ်အခုပါဝင်ဆွေးနွေးပြီးပြီဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ခင်ဗျာပထမတူကတော့မြန်မာသတင်းပညာသိပ္ပံကဒါရိုက်တာတူဖြစ်ပါတယ်ဥစင်ဝင်းပါဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီမြမရီလိလာသူဥကျော်လင်းဦးပါသူဟာဒီငင်းငယ်ရေးလက်ရှိလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းကျွမ်းတူရင်ရှိသူဖြစ်ပါတယ်ကိုစင်ဝင်းကတော့ဒီလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်ကိုစင်ဝင်းကိုပဲအရင်စပြီးတော့မေးကြပါတယ်ကိုစင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
အရင်ဆုံးတော့ကျွန်တော်မြမနိုင်ငံရေးနဲ့ဆက်ချင်ပါတယ်အရင်ပြီးခဲ့တဲ့နှစ်2018နဲ့ပတ်သက်လို့မြန်မာနိုင်ငံရေးမှာလည်းဟိုစင်ခေါ်ချက်တွေကဲဆန်းချက်တွေလာလာကောင်းတွေအခြေအနေကောင်းတွေဖြစ်ခဲ့တာပေါ့နော်2018အလားအလာနဲ့ပတ်သက်လို့မြန်မာနိုင်ငံရေးအခြေအနေကိုစင်ဝင်ဘယ်လိုများသုံးသပ်မိပါလဲခင်ဗျ
2018ရောက်လာပြီဆိုတော့ကျွန်တော်တို့ကဒီတနှစ်2018တနှစ်ပြီးတော့2019 20အကြာတော့ရွေးကောက်ပွဲနှစ်ဖြစ်သွားတာပေါ့နော်ဒီတနှစ်မှာကျွန်တော်တို့အတွက်လာလာကောင်းလားဆိုတော့ကောင်းတာတွေရှိပါတယ်အဲဒီသဖြင့်တော့ကျွန်တော်တို့ကအဲဘာတွေလိုအပ်မဲ့ဟာတွေရှိတယ်။ဥပမာပြင်အစွန်ရောက်အမျိုးသားရေးအေးကိုကင်တွယ်နိုင်ဖို့လိုတယ်။အဲ့ဒီဟာကိုအခုကကောင်းထောင်နေတဲ့အနေထားကိုအဲ့ဒါကိုကင်တွယ်ဖို့လိုတယ်။နောက်ပြီးတော့အစိုးရကပြုစုကြောင်းလဲမှုတွေလုပ်လို့အဲဒီသဖြင့်ဒီအစိုးရဖွဲ့တဲ့မှာဝင်ကြီးတချို့တွေအတိတ်ဟိုက efficiency မဖြစ်တာပေါ့နော်။အဲ့ဒါတွေကိုဟိုကိုပြုစုကြောင်းလဲမှုလိုတယ်။နောက်ပြီးတော့လွတ်တော်ပိုင်းပေါ့လွတ်တော်ကပို့ပြီးတော့အသက်ဝင်လာဖို့လိုတယ်။နောက်တစ်ချက်ကတော့အရေးကြီးတဲ့ဟာကစစ်တပ်ကကျွန်တော်တို့ဒီဒီဒီ ခွင့်ပြုမှုအပိုင်းကိုပါလာအောင်စစ်တပ်နဲ့ပေါင်းလုပ်ဖို့လိုအပ်တယ်စစ်တပ်ကလည်းပူးပေါင်းပါဝင်ဆောင်ရွက်ဖို့လိုအပ်တယ်အဲ့ဒီလိုမျိုးတွေလှုပ်လာလို့ရှိရင်ကျွန်တော်တို့မှာအလားအလာတွေရှိဥပမာအပြင်ကျွန်တော်တို့ဒီ investment ကိုကြည့်တယ်ဆိုရင်ဒီနှစ်ကပြီးခဲ့တဲ့နှစ်ထဲဆိုင်ပိုတောင်းမှများပြီးတယ်ကျွန်တော်တို့ဒီ budget နှစ်ကိုပုံလို့ရှိရင်ရှားတာအချက်တောင်ကျော်နိုင်တဲ့အတိုင်းသာရှိတယ်တဖက်မှာလည်းရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဥရောပတို့အမေရိကန်တို့ရဲ့ investment တွေကကျဆင်းသွားတယ်ဒါပေမဲ့ဘယ်ကနေပြီးတော့တိုးလာနိုင်လဲဆိုတော့တရုတ်ဘက်ကနေတိုးလာနိုင်တဲ့အလားအလာရှိတယ်တိုးတော့လည်းပဲတိုင်းပြည်ကဒီနေအရေးမှုလို့တယ်အဲ့ဒါကြောင့်မို့တက်ကဲပူပေါင်းဆောင်ရွက်မှုတွေကျွန်တော်တို့လိုအပ်တာပေါ့လေ
ဟုတ်ကဲ့ကျွန်တော်နည်းနည်းလေးတစ်ခုချင်းစီတေးစိတ်ပြန်ပြီးတော့နည်းမေးချင်ပါတယ်ခုနစစ်ဘက်ရက်ဖက်ဆက်ဆံရေးပေါ့နော်စစ်တပ်နဲ့အခုလက်ရှိမြန်မာနိုင်ငံကြီးမှာပြောမယ်ဆိုရင်ဒီ NLD အစိုးရနဲ့စစ်တပ်နဲ့ဆက်ဆံရတဲ့ပတ်သက်လို့ဒီဆက်ဆံရေးဟနေရဆိုတဲ့သုံးသက်ချက်တွေတော်များရှိခဲ့ကြတယ်အဲ့တော့အခုအနေထားကအလားအလာကဘယ်လိုရှိလဲဥပမာဒီနေ့လိုဟာမျိုးဆိုလို့ရှိရင်ကာဝေးဦးစီးချုပ်ကိုယ်တိုင်ဒီပြောင်းလဲလိုက်တဲ့လေတဲ့ဦးစီးချုပ်ကိုခေါ်ပြီးတော့တမနာနဲ့တွေ့တာတို့ဘာလို့တော့တို့တော့ရှိတာပါတော့အဲတစ်ဖက်မှာလူတော်များစစ်တပ်ဘက်ကလူကျင်နေတဲ့ဒီလုံကြီးဒီကာလုံလို့အစည်းအဝေးမျိုးကိုမခေါ်နိုင်တဲ့အခြေအနေမျိုးလည်းရှိတော့ဒီနှစ်ပိုင်းနဲ့စစ်တပ်နဲ့ရပ်ဖက်ဆက်ဆံရေးရောဘယ်လိုများသုံးသပ်မိလဲခင်ဗျာ
အမရခိုင်ရေးကိုအကြောင်းပြုပြီးတော့စစ်တပ်နဲ့စစ်တပ်ကအရပ်ကောကလမ်းကြောင်းတူသွားတာပေါ့သူရဲ့ common interest ကသွားတူတယ်အဲစစ်တပ်ကလည်း sanction လောက်ခံတဲ့အနေအထားတချို့ရရှိတဲ့ sanction လောက်ခံတဲ့အနေအထားမျိုးတွေဖြစ်လာတဲ့အခါကျတော့တရုတ်ကိုဗဟိုချက်ထားပြီးတော့တနဲ့အဲကျွန်တော်တို့အစိုးရနဲ့ပို့ပြီးတော့မြန်မြန်ကက်လာမလားအဲ့ဒါတော့ရှိကြပါဘောနော်နောက်ပြီးငင်းငင်းရေးအပိုင်းပေါ့ငင်းငင်းရေးကရလာဖို့အတွက်ကအဲကျွန်တော်ငင်းငင်းရေးရဲ့ပုံစံကတော့မနောက်နိုင်ငံတွေရဲ့ပုံစံဖြစ်တာပေါ့လေအခုကြတော့ဟိုတရုတ်ပြည်နယ်ပါလေအဲ့ဒီအပြောင်းလဲတွေကိုဘယ်လောက်တည်တည်ငြိမ်ငြိမ်သွားနိုင်မလဲဆိုတဲ့ပုံမူတည်တဲ့စစ်တပ်ကအလောလောဆယ်မှာတော့ဆက်ဆံရတာမကောင်းသေးဘူးဟုတ်ကူတည်ပြောရင်ဒါပေမဲ့အဲ့ဒီဆက်ဆံရေးကလည်းအကောင့်မကူပြောင်းလာဖို့
နောက်တစ်ချက်ကတော့ဒီရခိုင်ကိစ္စပါရခိုင်ကိစ္စကပြောမယ်ဆိုရင်တော့နိုင်ငံတကာမှာအတော်လေးဝေဖန်မှုပြင်းထန်တဲ့ခံနေရတယ်တစ်ဖက်မှာမြန်မာဆွေရကလည်းဒီကိစ္စကိုဖြေရှင်းနိုင်ဖို့အတွက်တန်တမာရေးနီးလည်းနေဆောင်ရွက်နေတာလည်းတော်များသတိထားမိပါတယ်ခင်ဗျာအဲ့တော့ရခိုင်ကိစ္စလာလာကတော့ငြိမ်ကြသွားမလားပိုးဆိုးလာမလားဘယ်လိုများသုံးသပ်မိလဲ2018က
အဲ့ဒါကလက်တလောကိစ္စကိုဖြစ်နေတော့တာဒီဘင်္ဂလားဒေ့ရှ်ကျွန်တော်တို့ကိုဇန်နဝါရီလမှာဟိုစပြီးတော့ဒီ transition program ကိုစပြီးခြင်းနဲ့လူတပိန်းပေါ့နော်ပြန်လက်ခံနေဟာတော့အစိုးရကတော့ဒီအပေါ်မှာလုပ်ပါမယ်ဆိုပြီးတော့ပြောထားတာရှိတယ်အဲတို့တော့လေပဲအဲဒီဟာကိုစန့်ကျင်တဲ့အင်အားစုတွေကလည်းရှိနေတယ်ဟဲ့လားအာရန်ဖက်ဒီမှာတော့တခြားလူမျိုးရင်းဖက်ဒီမှာအဲ့ဒီအခါကျတော့အဲ့ဒါကိုဘယ်လောက်ထိကင်တွင်နိုင်မလဲပေါ့နော်အပေါ်မှာမူတည်တယ်အဲကြည်ရတာကတော့ဟိုကုလသမဂ္ဂလူဘက်ကနေပြီးတော့အမြင်ကတော့ပမာဘက်ကစိတ်ဝင်စားမှုအားနည်းနေတယ်ဆိုတဲ့ဟာမျိုးပေါ့အဲ့တော့အဲ့ဒီပြဿနာတွေမဖြေရှင်းနိုင်လို့ရှိရင်တော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အမှုလက္ခဏာတွေကတော့ဆက်ပါဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပင်နန်ဆွေးနွေးပြီးဖို့ကုကျော်လင်းဦးကဖုန်းခေါ်လို့မရသေးပါဘူးအဲ့တော့ကျွန်တော်တို့ဒီပေးစာတချို့ဖိဖတ်ချင်ပါတယ်ခင်ဗျာအခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ပေးလာတာဥလထွန်ဒဂုံမျိုးတက်ကအဲ့ဒါလေးကိုညံဝင်းအောင်ဖတ်ပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါဖူးပွင့်လင်းလင်းရှင်းရှင်းပဲပြောရရင်ဒီမနေ့အမေရိကန်ဧဒီယန်ဂိတ်ခရက်ရှာကိုငှားပြီးသုံးညင်ပါတယ်မြန်မာနိုင်ငံကြီးမှာတကားကိုရှိုက်ချိုးဝင်လာခဲ့တဲ့စစ်တပ်ဟာနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်လာခဲ့ပြီးဆက်အာဏာရှင်စနစ်ကိုအခြေချလာခဲ့တာအခုအမြင့်တွေခိုင်မြဲနေလို့အသားကျသလိုဖြစ်နေပါပြီပတ်ဝန်းကျင်ကိုကြည့်လိုက်ရင်ကင်ဆာရောဂါတယ်လို့ဖြစ်နေတဲ့ကိုယ့်အဖြစ်ကိုတွေ့နိုင်မှာပါအဆင့်၄လောက်ရောက်နေပါပြီအသက်ကလည်းကြီးနေပြီမို့ခွဲစိတ်ဖြတ်တောက်ဖို့လည်းမခံနိုင်ဒီတိုင်းနေရင်လည်းတေးမှာပဲငွေတွေကုန်တာလည်းတောက်တောက်လည်းပဲရွှေတစ်နေ့ငွေတစ်နေ့ခဏတစ်ပြုတ်တက်တာတာလေးလောက်ကိုစိတ်ချမ်းသာနေရတဲ့အဖြစ်ပါဒါဟာပဂတိအရှိတရားပါပဲကျွန်တော်တို့ကြိုက်ကြိုက်မကြိုက်ကြိုက်ပါဒါအပြင်နှစ်ပေါင်းများစွာချွတ်ချုံကြနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍအသီးသီးမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးခေါ်အယူအဆအပြောဆိုယဉ်ကျေးမှုကအစပြင်မှသာလျှင်ပုံမှုကောင်းမွန်တိုးတက်မှာဖြစ်ကြောင်းဒေါက်တာတင့်ဆွေကလည်းပြောပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒါတော့ဥလထွန်သူ့ရဲ့အမြင်ကိုပြပို့ထားတာပါကျွန်တော်တို့ရှိတူလည်းဆွနီဂျင်လိုဖိတ်ခေါ်ထားတာဆွနီဂျင်လိုဆိုတော့ကျွန်တော်တို့ရှေ့ဖုန်းနံပါတ်ပေးထားရှိပါတယ်ကိုစလိုက်ဘွေကွန်လေးလိုင်းပေါ်မှာရှိပါတယ်ကိုစလိုက်ဘွေကွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆွနီလို့ရပါလေမင်းများကြီး
2018မှာကြာတော့ မင်းချင်းကိစ္စတော့မပြောလို့ပါဘူး။ဒါအဓိကကျွန်တော်ပြောချင်တယ်ဥစ္စာတတ်မတော်နဲ့အခုရကပူပြီးတော့နိစနိုင်တဲ့အခြေအနေရှိတယ်။ဘာလို့လဲဆိုတော့အောင်ဆန်းစုကြည်ရဲ့ဥစ္စာနဲ့အာဏာကိုသုံးပြီးပြီးတော့မာဒီတမရောပုံနိုင်ငံတကာ PR အများနေတဲ့အချိန်မှာဒီအောင်ဆန်းစုကနေပြီးတော့မှတမရောကိုသူတို့ကဟိုအလူလိုက်နိုင်အောင်သူဆေးဆောင်နိုင်မလို့ကျွန်တော်မြင်တယ်။နောက်ပြီးတော့မှဒီသူရဲ့ကေဒီပီထောင်ဆူဆူရမှာဩပြည်နယ်ဆူရမှာဩသူကအပြောင်းအလဲသူတို့များများလှုပ်လာမယ်လို့ကျွန်တော်ထင်တယ်။နောက်မှရင်တော့သူအချွေရန်တရားကနေနဲ့အားနည်းနေတဲ့အတွက်ဒီတစ်ခုကိုတော့တော်အောင်ဆန်းစစ်ချင်2018မှာဟိုလှုပ်လာနိုင်တယ်လို့ကျွန်တော်မြင်တယ်ဆရာ
။ညီငယ်နဲ့ပတ်သက်လို့မိကျင်ပါတယ်။ခုနကပြောမယ်ဆိုရင်မြန်မာနိုင်ငံညီညာရေးကပြီးခဲ့တဲ့နောက်ဆုံးဒီဇင်ဘာထဲမှာကကီအီကချင်ဘက်မှာရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေကနောက်ဆုံးပြင်းထန်အောင်ထပ်ပြည့်တဲ့လေနဲ့တော်မှာပြည့်တဲ့အနေအထားမျိုးဖြစ်နေတယ်။တစ်ချိန်တည်းမှာပဲအခုဒီနှစ်ဆန်းပိုင်းမှာပဲတတိယကြိမ်ပင်လုံကခေါ်ယူဖို့အနေအထားကလည်းရှိနေတော့ညီငယ်ကြီးအလားလာနဲ့ပတ်သက်လို့ကိုစိဝင်ဘလူးယူဆပါလေခင်ဗျ။
ညီငယ်ကြီးအလားလာကကျွန်တော်နားလည်းတလောက်ကတော့နှစ်လမ်းသွားဖြစ်နေတယ်။အစိုးရဘက်ကကြတော့ KIA ဘက်ကိုပို့ပြီးတော့ဥစားပေးပြီးတော့လှုပ်ဆောင်လာတာရှိတယ်။နောက်ရစီအစိုးရတွေကိုအောင်ချက်ပေးလိုက်တာပေါ့နော်။အဲ့ဒါမျိုးတွေလို့ကတက်တဲ့ဆိုတဲ့ဟာကိုပိုလက်ခံလာတာဖြစ်တာပဲ။ဒါပေမဲ့တစ်ခါမှတက်ကတိုက်ပွဲတွေဖြစ်နေတာ။အာကချင်နယ်လည်းဖြစ်တယ်။ SSC မြောက်ပိုင်းနယ်လည်းဖြစ်တယ်။နောက် KNDP နဲ့တော့ဟိုတည်းကဖြစ်သေးတယ်။ဒါအပြင်ပဲထူးထူးသန့်သန့်အိန္ဒိယနဲ့တိမမှုတွေဒါမျိုးတွေလာဖြစ်တဲ့အခါကျတော့ဟိုရှုပ်ထွေးမှုပေါ့နော်။ဒီအဲ့ဒီနှစ်ခုက coordination မရှိဘူးဆိုတဲ့ဟာကိုလည်းပြည့်တဲ့ဘောလေးဖြစ်နိုင်တယ်လို့တစ်ဖက်မှာတရုတ်ကအဲဒီတရုတ်ကဝင်ပြီးတော့အခုကဝင်ဆက်ဆက်ပြီးနေတာလုံနေတာရှိနေတော့အဲ့ဒီအာကိုးနဲ့ပဲလုံနေတလားပြောရခက်တယ်လမ်းကတော့ငလန်းသွားပြီးဖြစ်နေတာပေါ့
ဟုတ်ကဲ့ကျွန်တော်ကိုစလိုက်ပွေကုန်းကိုပဲပြန်မြည်ကြပါလိမ့်ကိုစလိုက်ပွေကုန်းကြားပါလားခင်ဗျာကိုစလိုက်ပွေကုန
်းဟုတ်
ကဲ့ခုနကဒီငင်းငယ်ကိစ္စတော့မပြောလို့ဆိုပေမဲ့ကျွန်တော်မြည်ကြတာကငင်းငယ်နဲ့ပတ်သက်လို့အလားလားဘယ်လိုမြင်လဲခင်ဗျာကိုစလိုက်ပွေကုန်းလည်းတိုင်းသားတယောက်ဆိုတော့
เออโอเคงั้นเช่นกิจการอยู่เนี่ยสิเนาะตายันตาเนี่ยแหละเป้โหเหมี่ยวป้ายอภเฝกอาคายมาเนี่ยตัดสินทาบิรมาโหโหตัดติ้งคันเนี่ยเราสนุตุยอ่ะดิดีตํารวจเนี่ยแหละเป้ตรุกอ่ะโหโหตะคาเรเนี่ยฉะเนี่ยเผ็ดเนี่ยเว้ตรุกอ่ะပြောနေတယ်ဆိုတော့ดองซันซุจิอะจะมาเว้หนีနေတဲ့ခါကျတော့ดูဘလို့လို့မလဲဆိုတာငင်းเช่นกิจการတော့เนาะตายันตาเนี่ยแหละเป้အော်ဘယ်လိုဖြစ်လာမလဲဆိုတာကျွန်တော်တို့ကအများသွားဖြစ်မခံမှန်းနိုင်ကြတော့ဘူးလူအောင်ဆန်းစုကြည်ကလည်းကာချုပ်ကိုဒီငန်တကာရဲ့ PR ကိုဟိုတို့ဟိုပေးနေတဲ့ချိန်မှာသူ့ရဲ့အခွင့်အာဏာကိုတုံးတို့မှကာချုပ်ကိုဆွေးဆောင်နိုင်မှတင်ဖြစ်မယ်နှုတ်မဟုတ်ရင်တော့သူအခုပုံစံတိုင်းဆိုရင်တော့ဒီတိုင်းနဲ့တောင်မတရင်ကြပဲနဲ့ဖြစ်နေဦးမလို့ကျွန်တော်မြင်တယ်
NCA ကိုလက်မှတ်ထိုးဖို့အတွက်ဆိုပြီးတော့တနေ့အဖွဲ့ကြီးပါဝင်နေဖို့အတွက်အစိုးရဘက်ကလည်းတော်လေးကြိုးပမ်းနေတာတွေ့ရပါတယ်။တသနာကစစ်တပ်ဘက်ကလည်း NCA ကလွယ်လို့ခြားနည်းလမ်းမရှိဘူးဆိုတဲ့အမြင်မျိုးဖြစ်တော့ NCA မှာရောတိုင်းသားတွေပါဝင်လက်မှတ်ထိုးလာနိုင်ဖို့အခွင့်အလမ်းတွေအခြေအနေကောင်းတွေရောမြင်ရပါလား
။ကျွန်တော်ထင်တယ်ဒါသူတိုင်းသားဇေနက်စီချန်နဲ့အော်ဗါလေအင်းအားအနေငယ်ပဲရှိတဲ့သူညာနေတဲ့သူတွေထိုးချင်ထိုးမှာဟိုအမြောက်ပိုင်းအဖွဲ့ကမထိုးမချင်တော့ဘာမှသူ့မှလည်းမဟုတ်လေဆရာ။
ကျွန်တော်ကိုစိဝင်းမေးကြည့်ပါလေ NCA ကိုမြောက်ပိုင်းဖွဲ့လူအင်အားကြီးတဲ့ဖွဲ့တွေကမထိုးဘဲနဲ့ညီငယ်ကြီးရောရှစ်ဆက်သွားနိုင်ပါမလားတခြားနီလန်းရောရှိလာနိုင်လား
အဲ့ဒါကိုပြောလို့ရှိရင် KIO ဘက်မှာအခုဒီဟိုဒီနေ့ကိုပဲယာရီကိုပြောင်းလဲလုပ်တာပေါ့နော်ဟိုဟာပိုချိုကြီးအင်ဘန်လာအာတက်ဟိုဦးဆောင်ဟာနေရာမှာတက်လာတာပေါ့သူအလိုအတားအတူပဲဟိုကြပိုချိုကန်ဆောင်တို့ဘာလို့တက်လာကြတယ်အဲ့တော့ဖြစ်လာနိုင်တဲ့အလားလားသူတို့တွေကNCA parallel သမားတွေပေါ့နော် parallel NCA လမ်းကြောင်းကိုမသွားဘူးဟိုရပကနေပြီးတော့ဟောမဟာမိတ်ကကိုပို့သွားမယ်ဆိုတဲ့လမ်းကြောင်းအဲ့ဒီဟာကအဲ့ဒါ NCA ရဲ့ဘူဟာတက်ကနေပြီးတော့ကျွန်တော်ဟိုတက်မတော်ကနေပြီးတော့ကရင်ထားတာအဲ့တော့တက်မတော်ကအဲ့ဒီဟာကိုဘယ်လောက်ထိလိုက်မလဲဆိုတဲ့ပုံမှာမူတည်တဲ့ဘူဟာကဦးဆောင်တဲ့အတွက်အဲ့ဒီဟာကနမပကင်းကတရုတ်ကရှိနေတယ်အဲ့တော့တရုတ်ရဲ့အခမ်းအနားလည်းပြန်ပါလာပြန်ရောဒီအပေါ်မှာဘယ်လိုလဲနိုင်ကြမလဲပေါ့နော
်ဟုတ်ကဲ့
ဒါမျိုးဆိုရင်တော့နည်းနည်းရဝင်ပေါ့
ကျွန်တော်ကအစိုးရရဲ့မူဝါဒနဲ့ပတ်သက်လို့လည်းနေမေးချင်ပါတယ်အစိုးရကပြောမဆိုရင်တို့နိုင်ငံတော်မူဝါဒတစ်ခုလုံးချတဲ့အခါမှာညီအစ်ကိုကိုဦးစားပေးတဲ့မူဝါဒမျိုးနဲ့တောင်းနေရသတိထားမိပါတယ်ဒေါ်ဆန်းစုကြည်ကိုယ်နဲ့ကလည်းအခုမကြသေးခင်ကပဲကီယာကိုတွားပြီးတော့ဒီညီငယ်ဆွေးနွေးပွဲစကားမျိုးတွေပြောတဲ့အခါကျတော့ အစိုးရရဲ့ဒီညဉ့်ဉေးကိုဦးစားပေးတဲ့မူဝါဒနဲ့ပတ်သက်လို့အချို့ကဝေဖန်တာတွေရှိပါတယ်ညဉ့်ဉေးဆိုတာအချိန်ကာလအကြာကြီးလုပ်ရမယ့်ဟာမျိုးပေါ့တိတ်ပြီးတော့ဦးစားပေးလို့ရှိရင်ဒီပေါ်မှာအချိန်ပူပေးနေရဆိုတဲ့သဘောမျိုးတွေလည်းဝေဖန်တာတွေ့ပါတယ်ကိုစိန်ဝင်းရဲ့အမြင်အရဘယ်လိုရှိပါလဲ
ကျွန်တော်ကတော့ဟိုဒေါ်ဆန်းစုကြည်ညဉ့်ဉေးလောက်တဲ့ဟာကဟိုတော့လုံးပင့်နေဆိုတဲ့ဟိုဟိုထောက်ခံနေအဲသူအဲ့လိုလုံးလို့အများဖြင့်စောပိုင်းနှစ်တည်းမှာပေါ့စီးပွားရေးဘက်ကိုအာယုံဆိုင်မှုနေတယ်အမှန်တော့သူလည်းစီးပွားရေးဟိုအာယုံဆိုင်လို့မရပါဘူးတခြားနောက်ပြီးတော့ဒါတခြားသောဂုဏ်ကြီးတွေနဲ့ပဲလွှဲထားမယ်ဟာပေါ့ညဉ့်ဉေးကြီးကိုသူအပြည့်ဟိုကလုံးပင့်တယ်လို့မြင်တယ်ဒါညဉ့်ဉေးကြီးရမှတာလည်းဖွံ့ဖြိုးမှုဘက်ကိုလည်းတွားရမှာပေါ့အလို့တော်လည်းသူရဲ့အားနည်းချက်ကညဉ့်ဉေးကြီးကိုလုံးတဲ့နေရာမှာအာ reconciliation ကသူကတက်ဖို့ပို့ပေးထားတဲ့အခါကျတော့တိုင်းသားတွေနဲ့မနီးလာဘူးဖြစ်နေတယ်အဲ့ဒီတစ်ချက်ကအားနည်းချက်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီစီးပွားရေးနဲ့ပတ်သက်လို့ပဲကိုလည်းလှည့်ကြပါတယ်စီးပွားရေးနဲ့ပတ်သက်လို့ပြောမယ်ဆိုရင်ပြီးခဲ့တဲ့နှစ်စီးပွားရေးနဲ့ပတ်သက်လို့အားမလို့အားမလို့အားမရတာတွေတော်လီအတန်ထွက်ခဲ့တယ်စီးပွားရေးသမားတွေရောနောက်တာမန်လူတို့အားစောက်ရောဒီနှစ်ရဲ့အနေထားရောဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
စီပွားရေးလို့ပြောလို့ရှိရင်အဓိကတော့ကျွန်တော်တို့တာမန်လူလူအနေနဲ့ပုံစံနှုတ်ပေါ့ပုံစံနှုတ်ကတော်တော်ကြီးကိုတိတိတက်တက်လာတဲ့ဟာအဲ့ဒါကိုကင်တွယ်နိုင်ဖို့လိုတယ်နောက်ပြီးတစ်ဖက်မှာလည်းပါလဲဆိုတော့ဟိုကျွန်တော်တို့ရဲ့အမွေဟောင်းဖြစ်တဲ့လေလေးအလေးနေအဲ့ဒီဟာကိုအစိုးရတဲ့အနေနဲ့ဖြည့်ရှင်းနိုင်တဲ့ဟာနဲ့ဒါပေမဲ့ဒီနှစ်မှာကောင်းဒီတို့တော်လည်းကောင်း2019မှာကောင်းခဲ့ရအမိနေပါတာပေါ့အဲ့ဒီဟာတွေကိုဖြည့်ရှင်းမှုအတွက်ကကုန်စည်နှုန်းကိုအစိုးရကထိန်းနိုင်လို့လို့လေကုန်စည်နှုန်းပြီးတဲ့အခါကျရင်အလုတ်ကန်ခွင့်လန်းတွေညားလာဘူးကျွန်တော်တို့ investment တွေညားလာတာနဲ့အတူလုတ်ကန်ခွင့်လန်းဘယ်လောက်များများပေါ်လာမလဲဆိုတဲ့ဟာကိုလုံနိုင်လို့အရေးကြီးတယ်ပြီးတဲ့အခါကျရင်လေသိန်းရာသိန်းကြီးကိုဟိုအစိုးရဒီထက်ဆာရင်ပို့ပြီးတော့ဖြည့်ရှင်းနိုင်မှာအဲ့ဒါတွေလုံနိုင်လို့ရှိရင်အကောင့်ဘက်ကိုကြောက်လာမယ်လို့မြင်ပါတယ်
ကျွန်တော်နောက်ဆုံးကိစ္စမေးချင်ပါတယ်အရက်ဖက်လွတ်လပ်ခွင့်ဒီပေါ့နော်ဥပမာဆိုလို့ရှိရင်သတင်းမီဒီယာလွတ်လပ်ခွင့်နောက်တစ်ခုကရက်ဖက်အဖွဲ့အစည်းတွေလွတ်လပ်လုံခြုံခွင့်ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်အတွင်းမှာတော့သတင်းမီဒီယာသမားတွေဖမ်းဆီးခံရတာတွေကန့်သတ်ခံရတာတွေအဲလားတူပဲရက်ဖက်အဖွဲ့အစည်းတွေဆိုလည်းအကန့်သတ်တော်များကြုံတယ်လို့သိရပါတယ်ခင်ဗျာဒီအလားအလာတွေကတော့ဘယ်လိုရှိလာနိုင်ပါလဲ
အဲ့ဒီဟာကအစိုးရကဒီဟို Freedom of Expression တွေယုံကြည်မှုပေါ်ဒါကဒါမဖြစ်မနေငါတို့ဦးစားပေးပြီးတော့လုပ်တင်တယ်ဒါကဖွံ့ဖြိုးတိုးတက်မှုနဲ့ဆက်နွယ်နေတဲ့ဆိုတဲ့ဟာကိုယုံကြည်ကိုးစားမှုကအားနည်းနေတယ်သူကဘ ਹੁ စုံကံမှုစနစ်ကိုပဲအားတန်တဲ့အတွက်အစိုးရကတော့ sensitive policy ပေါ့သူရဲ့အားတန်တဲ့အတွက်သူကreconciliation မှာလာခိမှာဆိုတဲ့အဲစားသဖြင့်ပေါ့နော်ဟောအဲ့ဒီ civil area တို့ကိုဖွဲ့ပေးရမယ်ဟာကိုဥစားပေးမထားတဲ့အတွက်ကျွန်တော်တို့ကအကျိုးသက်တွေခံစားရတာအဲ့ဒီဟာကိုပြောင်းမလားဆိုတဲ့ဟာကတော့ခုတတိဒီမေကောအနေနဲ့နေနေတာပေါ့နော
်ဒီအမျိုးသားရေးလှုပ်ရှားမှုတွေက2018နှစ်ခုနှစ်အတွက်စင်ခေါ်ချက်တခုဖြစ်လာနိုင်ပါလား
ဒါကိစ္စဖြစ်တာပေါ့ဒီလိုကဒီလောလောဆယ်အစိုးရအချက်တွေတွေးအောင်ရ2020ရေကောက်ပွဲအတွက်momentum ဒီဆောင်နေတာဆိုတော့သူတို့ကဒီတက်နက်ကိုပဲသုံးတယ်။ဒါမျိုးအစိုးရရဲ့အစိုးရလုပ်ပုံကိုင်းလုံးလေးကိုထဝေးကိုသူတို့ကထောက်ပြတာတဲ့ဒီအလွယ်ကြီးပေါ့အမျိုးသားကြီးဆိုတဲ့ဟာကိုပဲသုံးတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့ရှက်ဝင်းရှာနေမှာပဲဒါကိုပဲဆက်ပြီးတော့လုပ်နေမှာပဲအစိုးရကအဲ့ဒီဟာကိုတစ်ဖက်ကလည်းကမာကြီးကဟိုလမ်းကြောင်းဟိုဒီဘက်ကိုအာရုံဖိုက်လာတာတွေလည်းရှိတယ်အဲ့ဒီဟာကိုလူတွေအများကအာရုံမရောက်တော့အောင်အဲ့ဒီပေါ်မှာဟိုထောင်ချောက်တဲ့ကိုပုံဝင်သွားအောင်အစိုးရကဘလို့ကန့်ကြွယ်မလဲဆိုတော့တချို့ဟာတွေမှာပြတ်ပြတ်သားသားလုံးရခရာတွေမလုပ်ဘဲနဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်ချင်းစေတော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥစိန်ဝင်းကိုစလိုက်ဘွေကုန်းနဲ့ကျန်တဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ကိုကျွန်တော်တို့ရန်နာခွင့်ပြီးပါခင်ဗျာခု
ကိုသားညုံစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်ကိုနားဆင်ကြတာပါရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုင်ငံတကာသတင်းဌာနတစ်ခုဖြစ်တဲ့ Writer ကသတင်းတောက်နေရာကိုချက်ချင်းလွှတ်ပေးဖို့အစိုးရတွေလူအခွင့်အရေးဖွဲ့တွေကတောင်းဆိုနေကြပေမဲ့သူတို့ဟာအခုထိချုပ်နှောင်ခံထားရသေးပါပဲ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီဇင်ဘာလ12ရက်ကရန်ကုန်မြို့နားမှာဖမ်းခဲ့တာပါ။သူတို့ဟာလွန်ခဲ့တဲ့6လအတွင်းလူမျိုးစုလိုက်ရှင်းလင်းမှုလို့အမေရိကန်ကခေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တခြားအဖွဲ့တွေရဲ့အလွန်ရက်စက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေကြောင့် Rohingya 6 သိန်း ခွဲ လောက် နဲ့ တခြား လူ တွေ အိမ် နီး ချင်း Bangladesh နိုင်ငံ ဘက် ထွက် ပြေး ခဲ့ ကြ ရ တဲ့ အကြမ်း ဖက် မှု တွေ အကြောင်း သတင်း ဆောင်ပါး ရေး ကို စူးစမ်း နေ ကြ တာ ပါ ဒီဇင်ဘာလ 22 ရက် မှာ အမေရိကန် က ရခိုင် ပြည်နယ် မြောက် ပိုင်း နယ်မြေ ရှင်းလင်းရေး မှာ တာဝန် ရှိ ခဲ့ သူ ဗိုလ်ချုပ် မောင်မောင် ဆိုး ကို တန်ခတ် ပိတ်ဆို ကြောင်း ကြေညာ ခဲ့ ပါတယ် ဖမ်းဆီး ခံ ထား ရ တဲ့ သတင်း တောက် တွေ ဟာ ဘ్రిటిష్ ကိုလိုနီ လက်ထက် ကလေး က ပြဋ္ဌာန်း ခဲ့ တဲ့ နိုင်ငံ တော် လျှို့ဝှက် ချက် အဲ့ ဥပဒေ ပုံမှ 3 နဲ့ ဆွဲချက် တင် ခံ ထား ရ ပြီး ထောင်ဒဏ် 14 နှစ် အထိ ကြာခံ ရ ပွဲ ရှိ ပါတယ် ဆွဲချက် တွေ နဲ့ ပတ်သက် လို့ မြန်မာ အာဏာပိုင် တွေ ရဲ့ လုပ်ရ ဟာ ပွင့်လင်း မြင်သာ မှု မရှိ ခဲ့ ပါဘူး သူတို့ကို ဖမ်းဆီး ပြီး တိတ် မကြာ ခင် မှာ ပဲ အမေရိကန် နိုင်ငံ ဂျာယီ ဝန်ကြီး Rex Tillerson က သတင်း တောက် တွေ ကို ချက်ချင်း လွှတ် ပေးဖို့ တောင်း ဆိုသ လို နိုင်ငံ ဂျာယီ ဌာန ပြောခွင့် ရ ဟင်သတ် နိုရတ် က လည်း အလားတူ ထပ်မံ တောင်း ဆို ပါတယ် ဂျာမနီ နော်ဝေး ဆွီဒင် ဟော်လန် နဲ့ ကနေဒါ အပါအဝင် ကမ္ဘာ နိုင်ငံ တွေ က လည်း အလားတူ တောင်း ဆို ခဲ့ ကြ ပါတယ် ဩစတြေးလျာ က လည်း စိုးရိမ်မိ ကြောင်း ထုတ်ဖော် ပြော ကြ ခဲ့ သ လို Bangladesh က လည်း ဒီ ဖမ်းဆီး မှု ကို ရှုတ် ချ ပါတယ် NGO ဖွဲ့တွေ က လည်း ဒီ ဖမ်းဆီး မှု နဲ့ ပတ်သက် လို့ ပြစ် တင် ရှုံ ချ ကြ ပါတယ် အခုလို သတင်း တောက် တွေ ကို ဖမ်းဆီး တရား ဆွဲ တာ ဟာ လုံးဝ မှား ယွင်း တဲ့ လုပ်ရပ် ဖြစ် ကြောင်း နယ်စည်း မထား သတင်း တောက် များ ဖွဲ့ က ပြော ခဲ့ သလို အရှိတ တောင် အာရှ သတင်း မီဒီယာ ဆိုင်ရာ မဟာ မိတ် ဖွဲ့ SCAPA က လည်း သတင်း မှောင် ချ ခံ ထား ရ တဲ့ ရခိုင် ပြည်ပခ တွေ နဲ့ ပတ်သက် လို့ သတင်း ယူ ဖို့ စ조사 တာ ဟာ သူတို့ တာဝန် ကို သူတို့ ထမ်း ဆောင် တာ သာ ဖြစ် တယ် လို့ ဆို ပါတယ် လူခွင့်ရေးအဖွဲ့ HRW ကလည်းအခုလို ဖမ်းဆီးတာဟာ အရေးကြီးတဲ့ကိစ္စတွေကို သတင်းရယူထုတ်လွှင့်မှုကို နှုတ်ဆက်သွားအောင် အားထုတ်မှုဖြစ်တဲ့အကြောင်း ပြစ်တင်ရှုံ့ချထားပါတယ် ကုလသမဂ္ဂဌာနချုပ်မှာ သတင်းတောက်တွေနဲ့ တွေ့ဆုံစဉ် အမေရိကန် နိုင်င ဂျာယီဝန်ကြီး တေလာဆန် က မြန်မာ နိုင်ငံရဲ့ ဒီမိုကရေစီ အသွင် ကူးပြောင်းရေး အလားအလာ ကောင်းဖို့ သတင်း လွတ်လပ်ခွင့်က မဖြစ် မနေ လိုအပ်တယ် လို့ အလေးထား ပြောသွားပါတယ် မြန်မာ နိုင်ငံရဲ့ ဒီမိုကရေစီ အသွင် ကူးပြောင်းမှု အောင်မြင်ဖို့ ကျွန်တော်တို့ လိုလားပါတယ် ဒါဟာ မြန်မာ ခေါင်းဆောင်တွေ လုပ်ရမယ့် လုပ်ငန်းစဉ် တစ်ရပ် ဖြစ်တယ် ဆိုတာကို လည်း ကျွန်တော်တို့ သိပါတယ် အခု ကြုံတွေ့ နေရတဲ့ အကျပ်တဲဟာ သူတို့ အတွက် အောင်မြင်တဲ့ ဒီမိုကရေစီ ခရီးစဉ် တစ်ခုကို ရှောက်လှမ်း နိုင်စွမ်း ရှိမရှိ ဆိုတာ တကယ် စံသတ်မှု တစ်ခု ပါပဲ လို့ လည်း ဝင်ကြီး တေလာဆန် က ပြောသွားပါတယ် ရှင်
American Suya's Bora Amin Avogu Timpialo Pibabi.
A good nothing Garagaro, American Suya's Bota Minam Pibi Bioe Abom Hojang Tamat the Bibiazition. Botabuni Neke sees the dread the name Tinjo Good in Sabo Ching Yababi, Docking you the Gap Yop Yamama.
Iran Nangama Asua Sanjan Sana Pyamuri Pipwanira Choya Jalabi Pipi De Sonduga Naseta Ushini Babi Iran Nangama Attempete Asua Sanjan Sana Pyamuri Piao Yandurega Losaunire Lu Iran Badari Gonsanga Suswene Jemabe American Tamara Donald Trumpga Iranga Sana Pyadurigo Inganima Chiju Lai Bari Teruha Iranga Yesepi Agri Lai Sare Anna Shingo Sanjan Jiao Nosumaro Pyatani Babi Lu Pyoja Geraba Egypt Nangama Yibo Chinigo Nokta Tona Tochelajao Egypt Tamra Abdul Afa El Sisiga a mate told about it. The Nangalo Yibo Chini Domium Hualame, January La Satonia Nima Satemi at that one night up Pipare. Dilo Tochelada, a champion water and yen a champion waterbo, bamboo nemugo, type pied in Yama, Tauku Piamelo, so worry. January La Lia Nima Chowde, Yamanang, a chinkona same, Lula in the Akatamayama, Tamaraji Utenjon at Guam, Yama Pidu Bida, Along, American Biran Sukosa, Chichu Kongjujang, American Ninjay, when ye Rex Telasanga, Inga Nima, Tawan Lua, people like Bari, Ninja in Lula in a Tiamatamu, Jayi Dre, the same man, Chuban in Yama Pidu Rene, at two American Biran Suka, Jetty Melu, like a deep Bari.
ကျေးဇူးများမှာနေဆက်ကချင်းရွှေရောနေဆက်ကကိုနိုင်ငံတကာဝန်ပေါက်ဖြစ်တဲ့အဆင့်မြင့်တဲ့မှုမြန်မာလူတို့မှလူမှုကြီးကြပ်နေပြည်သူအင်အားဝန်ကြီးကပြောကြားလိုက်ပါတယ်ကျေးဇူးပါရှင်ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစောဝင်းနိုင်ပါရှင်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ဗုဒ္ဓဘုရားနေနဲ့ခင်ပြ
This program has come to you from the Voice of America, Washington.